ဒီနေ့သာသနာတော်နှစ်2560ခုနှစ်ကောဇာတကိ1388ခုနှစ်ကဆုံလပြည့်ကျော်4ရက်2016ခု9လပိုင်း25ရက်ပုဒ္ဓဟူးနေ့ညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့မရန်ကုန်မြို့နယ်သာသနာရေးနယ်ယဉ်ကျေးမှုဝန်ကြီးဌာနစပုတီတိဓမ္မဗိမာန်တော်ပေါ်မှာဆင်ရင်ကျင်းပကြတဲ့ပါရမီ7ပါးမြတ်တရားဒေသနာတရားပွဲဆင်ညာတိုင်တိုင်ဆင်ရင်ကျင်းပကြတဲ့အခါကာလမှာဒီကနေ့၄ရက်မြောက်ညအဖြစ်ဖြင့်ဓမ္မဒါနမတ္တိကုသိုလ်ရှင်များဖြစ်ကြတဲ့ပညာနုဂ္ဂဟပုံညမင်းစရိအဖွဲ့တဲ့ဒီအဖွဲ့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့အလုံးသောတရားနာပေးသပေါင်းသူတော်ကတို့ဒီကနေ့ညမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနားယူကြည်ညိုခွင့်ရကြတယ်။ကိုရှင်တို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ဒီတော့ဒီကနေ့ညတရားတော်မြတ်ကိုနားယူကြည်ညိုကြဖို့ရောက်ရှိလာကြတဲ့အလုံးသောတရားနာပေးသပေါင်းသူတော်ကတို့ကိုကိုရှင်တို့ဗတ်တရားဟောမှလည်းရှုလို့ရှိရဲ့ပါရမီ7ပါးတည်းကဒီကနေ့ညဟုတ်ဖို့အလဲကြတဲ့ပါရမီကပညာပါရမီဟုတ်ပြီနော်ဒါနာပါရမီသီလပါရမီနိက္ခမပါရမီပါရမီ၃ပါးဟောခဲ့ပြီနော်အဲ့ဒါဒီကနေ့ညပညာပါရမီရဲ့အကြောင်းကိုအလုံးနာယူမှသာကြည်ညိုကြည့်ကြရအောင်ဟုတ်လားဒီတရားဒေသနာတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုတည်စရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတ်တိမြတ်တို့ရှိခိုးပူတော်ကြအောင်စို့အလုံးလည်းအုပ်ချီမှုပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိဇောတဝိယတမောဟတမံသနရမရလောကကရုံဝန္တိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်အေးမြသောစိတ်နှလုံးလည်းရှိတော်မူပါပေထသောပညာပိဇောတဝိယတမောဟတမံရဟတမတိဟုသောအယဝလင်းဖြင့်အဝိဇ္ဇာတိဟုသောအမိုက်မောင်းကိုဖယ်ခွာတော်မူပြီးထသောသာနေရမရလောကကရုံလူနှင့်ပြမန်တတဝအနန္တတို့ဤကြောက်တီတန်တို့လေကရုပြုရာတရှူရီသောဆရာသခင်လည်းဖြစ်တော်မူပါပေထသောဂတိဝိမုဒ္ဒံဒေဝမနုဿနိရယနေပေတတရိစ္ဆာလာယရှိငါတံသောဂတိတို့မှလည်းအထူးသဖြင့်ကင်းလွတ်တော်မူပြီထသောဒုက္ကတံသတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမျက်ရှုတော်မူပါပြီထသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာပရမညာကဲ့သို့ပြတ်သားထင်းထင်းသိမြင်တော်မူသောဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှမူရှုဏံတစ်ဖြာဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဝန်နေဝနာမှာကာယဝစီမနောခြေဖြင့်သုံးဤတွာရပနာမဖြင့်ဒုက္ခယောကျိုးလက်ဆုံးမောဟရှိခိုးဥညွပါဤမြတ်စွာဘုရားပညာပါရမီတရားတော်တဲ့ဦးဇင်းတို့ဘယ်ကနေစတင်ပြီးတော့ပြောမလဲဆိုလို့ရှိရင်ဘုရားလောင်းသူမေရာရှင်ရဲ့သိလူတွေနဲ့တေပူဇော်ထားတဲ့ပန်းပုံကြီးပေါ်မှာထိုင်ရင်းနဲ့ဘုရားအဖြစ်ကိုပြုတတ်တဲ့ပါရမီတရားကိုစဉ်းစားဆင်ခြင်တဲ့အခါကနေစတင်ပြီးတော့နာယူကြည့်အောင်နော်ဘုရားလောင်းတော်သူမြတ်ကြီးဒါနပါရမီသီလပါရမီနိက္ခမပါရမီပါရမီတရား၃ပါးဘုရားဖြစ်တကူပြုတတ်တဲ့တရားတွေကိုရှာဖွေပြီးတဲ့နောက်လေးခုမြောက်ဘုရားလောင်းတော်မြတ်ကြီးတွေ့တဲ့ပါရမီကပညာပါရမီအဲ့ဒါကိုမြတ်စွာဘုရားရှင်ကိုရမေကြီးဘယ်လိုဟောပြထားလဲဆိုတော့နာဟေတိဣဋ္ဌကာယေဝဗုဒ္ဓဓမ္မဘဝိတ္တရေ ဉာဏ်ပြီးဝိသိဏိတမေရေဓမ္မဘောဓိပါစနာဖရာအဖြစ်ကိုပြုတ်တဲ့တရားတွေဟာဒါနတိလနှစ်ခမမြတဲ့မကသေးဘူးနောက်ထပ်လည်းရှိရလေဦးမေဆိုပြီးတော့ဖရာလောင်းတူတော်ကောင်းကြီးရထပ်ပြီးတော့ရှားရတဲ့အဲ့လိုရှားတဲ့အခါမှာဝိသိဏံတော်တတတဲ့ခင်စတုဋ္ဌပညာပါရမီဘုဗ္ဗကေဟိမဟေတိဟိအာတိဝိတံနိတိဝိတံရှိရှိခါကာလက ဖရာလောင်းတူတော်ကောင်းကြီးများအမြဲမပြတ်မီဝဲလေ့ကျင့်အပ်တဲ့လေးခုမြောက်ပညာပါရမီဆိုတာကိုတွေ့ရတယ်တဲ့ဟုတ်လားအဲ့ဒီပညာပါရမီကိုတွေ့တဲ့ခါမှာဖရာလောင်းကသူ့ကိုယ်သူဆုံးမတယ်ပေါ့ဣမန္တောစတုဋ္ဌံတာဝဒလံကတ္တဝသမာရိယပညာပါရမီတံကိစ္ဆယတိဘောဓိပတ္တုမိတ်သတိမောင်းသူမေရာတေဟဖရာအဖြစ်ကိုအလိုရှိတယ်ဆိုလို့ရှိရင် သဗ္ဗညုတဉာဏ်ကိုရကျင်တယ်ဆိုလို့ရှိရင်လေးခုမြောက်ဖြစ်တဲ့စတုထပါရမီကိုဆွဲဆွဲမြဲမြဲကျင့်သုံးပါဒါဆိုရင်သင်ဟာဘုရားရှင်စေအေကံဖြစ်လိမ့်မယ်လို့အဲ့ဒါလို့ဆုံးမအဲ့တော့ဒီနေရာမှာဥစဉ်တို့တခြားတခြားသောပါရမီတွေကိုကျင့်သုံးဖို့သူ့ကိုယ်သူဆုံးမတဲ့နေရာမှာဥပမာပေးပြီးတော့ဆုံးမသလိုနော်ပညာပါရမီကိုကျင့်သုံးဖို့ဆုံးမတဲ့နေရာမှာလည်းပဲဥပမာပေးပြီးတော့ဆုံးမအဲ့တော့ vikhanto hina mokkata mizime kula nina vivajanto evo yampati labana no adibhe ka ba byaw le so daw yathapi bhikkhu vikhanto no songkhan sa de yahan tu daw kaung ha songkhan hle le de akha ma hina mokkata mizime ayut alat amyat myoe ain sin atai hle le me so lo shi ye evo labati yabana myatta law yong daw swan go daw tu ha ya lein me de နော် စွမ်းခံစားတဲ့ယဟန်တပါးနော်အယုလအမြတ်မရွေးပဲနဲ့အင်းရှင်အတိုင်းလှဲ့မယ်ဆိုလို့ရှိရင်မြတ်တော်လောက်ယုံစားလောက်ယုံတော့စွမ်းကတော့သူ့အတွက်မပင်မပန်းချမ်းချမ်းသာသာရမယ်ပေါ့ဟုတ်လားအဲ့တော့စွမ်းခံတဲ့ပုဂ္ဂိုလ်ဆိုတာအယုလအမြတ်မရွေးရနော်အင်းရှင်အတိုင်းလှဲ့ရမယ်ပေါ့အဲ့ဒီစွမ်းခံစားတဲ့ယဟန်ကိုဥပမာပေးပြီးတော့ဘုရားလောင်ကသူ့ကိုယ်သူပညာပါရမီကိုဖြည့်စည်းဖို့တိုက်တွန ပညာပါရမီတံကန္တဝသံဘောဒိံပါပုနေတတိအဲ့ဒီဆုံးခံစားတဲ့ယဟန်သူတော်ကောင်းလိုပဲသင်ဟာလည်းပဲတပ်ပံကာလအလုံးစုံသောကာလတိုင်းမှာပရိပုစ္ဆံဘုဒ္ဓံဇနံဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ရဲ့ထံကိုချဉ်းကပ်ပြီးတော့အမြဲတမ်းမေးမြန်းမယ်စုံစမ်းမယ်ဆိုလို့ရှိရင်သင်ဟာပညာပါရမီကိုဖြည့်ဆည်းရာရောက်ပြီးတော့ရတ္တမဉ္ဇဏ်တပ်ပညုတဉ္ဇဏ်ကိုရလိမ့်မယ်လို့အဲ့ဒါလို့ဘုရားလောင်းကသူကုန်သူဆုံးမဟုတ်လားအဲ့တော့ဒီနေရာမှာဥရှင်တို့ပြောထားတဲ့စကားလေးကအလွန်တရာမှစနစ်ကြတယ်။နော်။တပ်ပံကာလကာလတိုင်းမှာအချိန်တိုင်းမှာပရိပုစ္ဆံဘုဒ္ဓံဇနံဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ရဲ့ဌာန်ကိုချင့်ကပ်ပြီးတော့ဘာလို့အောင်ဆိုမေးမြန်းရမယ်စုံစမ်းရမယ်။နော်ပညာပါရမီကိုဖြည့်ဆည်းခြင်းတဲ့ပုဂ္ဂိုလ်ကဘာလို့အောင်လို့မေးမြန်းရမယ်စုံစမ်းရမယ်။နော်ပညာရနိုင်တယ်လို့ထင်ရင်အယုတ်အလတ်အမျက်ရွေးနေစရာမလိုဘသူစီကပဲဖြစ်ဖြစ်ပညာကိုရအောင်ရှာရမယ်ယူရမယ်ဟုတ်လားစွန့်ခံစားတဲ့ပုဂ္ဂိုလ်ဟာအယုတ်အလတ်အမျက်မရွေးအင်ဂျင်မရွေးပဲနဲ့စွန့်ခံတယ်သူ့ရဲ့နှစ်တပါးစာလောင်းငါယုံလေးမြတ်တယုံလေးကတော့ဒါချမ်းချမ်းသာသာရနိုင်တယ်အဲ့ဒါလိုပဲကိုဟာဉာဏ်ပညာကြီးကျင်တယ်ဆိုလို့ရှိရင်ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ရဲ့အထံကိုချင့်ကပ်ပြီးတော့အမြဲတမ်းဘာလို့မလုပ်မေးမြန်းစုံစမ်းရမယ်ဒါဆိုလို့ရှိရင်ပညာပါရမီပြည့်စုံမယ်လို့ဘုရားလောင်းကဒါသူကသူဆုံးမအဲ့တော့ဦးဇင်းတို့ဒီကနေ့ညပညာပါရမီနဲ့ပတ်သက်ပြီးတော့ဒါကတရားရဲ့ဏိဒံကလေး။နောက်ပညာပါရမီနဲ့ပတ်သက်ပြီးတော့ပေးထားတဲ့ဥမာလေးကိုမှတ်သားစေခြင်းလို့ဒါလေးတွေကိုဦးဇင်းတို့ညတိုင်းတရားဏိဒံအနေနဲ့ပြောတာပေါ့နော်။အဲ့တော့အဓိကဒီမှာဆက်ပြီးတော့ပြောချင်တာကဒီပညာဆိုတဲ့နော်ထုကဲမြင့်မြတ်တဲ့တဘာဝတရားနဲ့ပတ်သက်ပြီးတော့ဒါဦးဇင်းတို့ပေးသက်ပေါင်းသူတော်တို့ပညာဆိုတာဘာကိုပြောတာလဲ။ပညာရဲ့အဓိပ္ပာယ်ကိုဒီကနေ့ညဦးဇင်းတို့အသေးစိတ်ပြောပါမယ်ဟုတ်လား။ပြီးတော့အဲ့ဒီပညာတရားကဘလို့အစွမ်းတတ္တိတွေရှိတာလဲ။ပညာရဲ့စွမ်းရည်တတ္တိပညာကြောင့်ဖြစ်ပေါ်နိုင်တဲ့ကောင်းကျိုးချမ်းသာဒါတွေကိုလည်းဦးဇင်းတို့ပြောပါမယ်။ပြီးရင်ဒီပညာကိုရရှိဖို့အတွက်ဒီပညာတွေကြီးထွားလာအောင်ဘယ်လိုရှာဖွေစုဆောင်မလဲဘယ်လိုကြင့်ကြံကြိုးကိုအထောက်ကြမလဲဆိုတဲ့ပညာရဖို့အတွက်နည်းလမ်းတွေကိုလည်းပဲဦးဇင်းတို့လက်လန်းမိသလောက်ပြောသွားမယ်ပေါ့။အဲ့တော့အဓိကအကြောင်းအရာအချက်လက်ပိသက်ပေါင်းသူတို့သုံးမျိုးတွေ့ရမယ်နော်။ပညာရဲ့အတိတ်ပဲပညာဆိုတာပါလဲ။ဒါကိုပြောမယ်နော်။ပြီးတော့ပညာရဲ့စွမ်းရည်တတ္တိ ပညာကြောင့်ဘလို့ကောင်းကျိုးချမ်းသာတွေရနိုင်တယ်လေ။နောက်ဒီပညာကိုရရှိအောင်ဒီပညာတွေကြီးထွားလာအောင်ဘယ်ပုံမနည်းစူးစမ်းအထောက်ကြမလဲဆိုတဲ့နေလံပိုင်းဟုတ်ရလား။အဲ့ဒါဦးဇင်းတို့ပညာဆိုတာဘာလဲဆိုတာကနေစတင်ပြီးတော့ပြောကြည့်ရအောင်။အပညာဆိုတာ ਨੇ ပတ်သက်ပြီးတော့ဦးဇင်းတို့ကျမ်းဂန်တွေကပြောပြထားတာကပညာဆိုတာအသေးစိတ်အပြားအဖြစ်မှန်မှန်ကန်ကန်သိမြင်နားလည်တဲ့သဘောလို့ပညာရဲ့အတိတ်ဘယ်ကိုအလို့ဖွင့်တယ်။တော့ဒါကဦးဇင်းတို့နားလေလေတဲ့ဟောဟာရနဲ့တော့ဂျုံကုံသုံးသက်ပြီးတော့ပညာရဲ့အဓိပ္ပာယ်ကိုပြောရမယ်ဆိုရင်ပညာဆိုတာသဘာဝတရားတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်သိမြင်နားလေတဲ့သဘောသဘောပေါက်တဲ့သဘောဒါဟာပညာပဲ။တော့ဒီနေ့မှာဦးဇင်းတို့ပညာရဲ့အဓိပ္ပာယ်ကိုဒါဟာပညာဒါဟာပညာလို့တလုံးချင်းကောက်ပြောနေမယ်ဆိုရင် तू ကဘယ်တော့မှဆုံးမှာမဟုတ်ဘူး။တော့ဒီနေ့မှာဦးဇင်းတို့အရေးကြီးတဲ့ပညာရဲ့အဓိပ္ပာယ်နော်သာသနာ့ဘက်မှာလူဖြစ်လာကြတဲ့ပုဂ္ဂိုလ်တွေအတွက်နော်လွန်တန်ဖို့ရှိတဲ့ပညာရဲ့အဓိပ္ပာယ်ကိုပြောရမယ်ဆိုလို့ရှိရင်ကံကံရဲ့အကျိုးကိုသိမြင်နားလည်တဲ့သဘောဟာပညာလို့နံပါတ်1မှတ်ရ။အကောင့်တာလို့ရင်ချမ်းသာလိမ့်မယ်မကောင့်တာလို့ရင်ဆင်းရဲလိမ့်မယ်ဒါလောကကြီးရဲ့ဘယ်သောခါကာလမှမလွဲချုံနိုင်တဲ့အမှန်တရား။အဲ့ဒီအမှန်တရားကိုသိတယ်မြင်တယ်ဆိုရင်အခြေခံကြတဲ့ဉာဏ်ပညာကိုရတယ်လို့ဆိုရ။နောက်ပြီးတော့ဦးဇင်းတို့ရုပ်တ္တနန္တသဘာဝတရားတွေပဲရှိတာပုဂ္ဂိုလ်တ attva မရှိဘူးဆိုတဲ့အမြင်လည်းပဲရှိရမယ်။ဒါဟာသာသနာ့ဘက်မှာလူဖြစ်လာတဲ့ပုဂ္ဂိုလ်တွေအတွက်မဖြစ်မနေနားလည်အောင်ကြိုးစားအထောက်ထားရမယ်။ရှိတဲ့နဲ့ပညာတစ်မျိုးပေါ့။နောက်ပုဂ္ဂိုလ်တ attva မရှိဘူးဆိုတဲ့အမြင်။နောက်အသက်ဇီဝအတ္တလိပ်ပြမရှိဘူးဆိုတဲ့အမြင်။နောက်သဘာဝတရားတွေဖြစ်တဲ့ပေါက်ပြန်တဲ့ရုပ်တရားနော်အာယုံကိုတိတဲ့ခံစားတဲ့မှတ်သားတဲ့စိတ်ဆော်တဲ့သောနန္တရားဒါတွေပဲရှိတာလို့အမှန်ကန်သိရမယ်ဒါဟာပညာ။နှစ်ချက်ရှိသွားပြီနော်။နောက်ဦးဇင်းတို့ဒီသဘာဝတရားတွေဟာဖြစ်เสียအကြောင်းရှိလို့ဖြစ်ပေါ်လာကြတဲ့အကြောင်းအကျိုးသဘာဝတရားတွေပဲလို့အကြောင်းအကျိုးသဘောကိုလည်းပဲသိရမယ်မြင်ရမယ်။အဲ့တော့ဒီနေ့မှာအကြောင်းအကျိုးသဘောဆိုတာကအလွန်တရာမှကျေပြတ်နေနေတယ်။ရှေ့ဆက်ပြီးတော့ပြောတာထဲမှာလည်းပဲသူ့ရဲ့သဘာဝတွေအများကြီးဦးဇင်းတို့မောအကျုံးဝင်အောင်ပြောမှာပေါ့နော်အေးအကြောင်းအကျိုးသဘောကိုသိရမယ်ဒါလည်းပဲပညာနောက်ပြီးတော့ဒီရုပ်သဘာဝနံသဘာဝဒီသဘာဝတရားတွေရဲ့မတည်မြဲတဲ့အနေဆာသဘောအကောင်းမဟုတ်တဲ့ဒုက္ခသဘောနော်အဆိုးမရအလိုတို့မလိုက်တတ်ဘူးလို့ဆိုတဲ့အနတ္တသဘောဒီလက္ခဏာရဲ့သုံးပါးကိုပိုင်းခြားဝေဖန်ပြီးတော့မှန်မှန်ကန်ကန်သိတဲ့မြင်တဲ့ဉာဏ်ပညာဆိုတာလည်းရှိရမယ်အဲ့ဒါလည်းပညာပဲဒါတဖြည်းဖြည်းဟိုအခြေခံကနေပြီးတော့အစဉ်အတန်းမြင့်မားတဲ့အဆင့်ကိုရောက်အောင်ဒါဦးဇင်းတို့ပြောနေတာဟုတ်လားကံကံရဲ့အကျိုးကိုတည်တာပုဂ္ဂိုလ်တ attva မရှိဘူးယုံနာမြတာရှိတယ်လို့တည်တာအကြောင်းအကျိုးသဘာဝတရားတွေလို့တည်တာဘယ်ရာကမှဖန်တီးဖန်ဆင်းထားတာမဟုတ်ဘူးအကြောင်းပဲဖြစ်နေတာလည်းမဟုတ်ဘူးလို့အဲ့ဒါလိုမျိုးအကြောင်းအကျိုးကိုသိရင်မလိုလားအပ်တဲ့မှားယွင်းတဲ့အယူဆတွေကိုဖယ်ရှားပြီးသားဖြစ်တယ်အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးကိုတည်တာလေးမျိုးရှိသွားပြီနော်နောက်ဦးဇင်းတို့၅ခုမြောက်ဉာဏ်ပညာကတော့အစဉ်အတအမြင့်မားဆုံးအဲ့ဒါကဘာလဲဆိုတော့သစ္စာ၄ပါးကိုထွတ်ထွင်းပြီးတော့သိလာမဲ့ဉာဏ်ကိုပြောတာเนาะအေးအဲ့ဒီဉာဏ်ကတော့သူကအလွန်တရာမှเนาะစုရှာထက်မြက်တဲ့အတွက်ကြောင့်နိဗ္ဗာန်ချမ်းသာကိုတောင်သူကသိနိုင်တယ်မြင်နိုင်တယ်တွေ့ထိနိုင်တယ်ဟုတ်လားသူကတော့အစဉ်အတအမြင့်မားဆုံးပဲအဲ့တော့ပညာဆိုတာဘာလဲလို့မေးလို့ရှိရင်ပညာဆိုတာဓာတ်တွေပဲလို့ဒါအခုပြောခဲ့တာအချင်းကျုပ်ပဲအဲ့တော့ဒီနေမှာဦးဇင်းတို့လောကီလို့နော်လေဒီဆိုဘုရားကြီးပြောတာလေးရှိတယ်ဒီပညာပါရမီနဲ့ပတ်သက်ပြီးတော့နော်အပြစ်ကင်းတဲ့နှုတ်မှုလက်မှုအတက်စုဖူသမျှသည်ပညာပါရမီအဆောက်အုံကြီးတာဖြစ်တယ်လို့ဆရာကြီးကအဲ့လိုရေးတယ်နော်လူရဲထဲမှာနော်ပြောတာဆိုတာသွားတာလာတာလှုပ်တာ gain တာတွေးတာခေါ်တာမှန်မှန်ကန်ကန်တက်တက်မတ်မတ်အပြစ်ကင်းစွာလှုပ်တဲ့ gain တဲ့ပြောတဲ့ဆိုတဲ့နော်နေတဲ့ထိုင်တဲ့ဒါလည်းပါလဲလို့ရှင်ပညာပဲဟုတ်တယ်မို့လားဒါကိုလည်းနားလည်ဖို့လိုတယ်နော်။အေးဒီကိစ္စကဦးဇင်းတို့ပေးတဲ့ပေါင်းတော်ကောင်းတို့ဟိုလောကီဆန်နေလို့အောက်မေ့လို့မရ။ဒါကလည်းပဲပညာပါရမီအဆောက်အုံထဲမှာပါတယ်လို့ဆရာဘုရားကြီးကအဲ့ဒါလို့ပြောပြတယ်။အဲ့တော့ဒီနေရာမှာပညာဆိုတာဟိုဖြစ်နေတဲ့အနေအထားအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်သိတာနားလည်တာ။ဟိုသိတယ်ဆိုတာမှန်မှန်ကန်ကန်သိမှလည်းပဲသိရရောက်တာပေါ့လေ။ဆိုကြပါစို့အမဲကြီးကိုအဖြူလို့တိနေတယ်ဆိုရင်ဒါကိုအတိလို့ပြောနိုင်မလားမဲနေတာကြီးကိုဖြူနေတယ်လို့တိတာကိုအတိလို့မပြောနိုင်ဘူးဒါမှားပြင်းမှုပဲအဲ့တော့တိတယ်ဆိုတဲ့စကားကိုကစမှန်မှန်ကန်ကန်ဆိုတာကအလိုလျောက်ပါပြီးသားလို့ဥစဉ်ထင်တယ်ဟုတ်တယ်မဟုတ်လားအမားကြီးတိနေတာကိုတိတယ်လို့ပြောလို့မရ တော့ဒီနေရာမှာဦးဇင်းတို့ဟောကိုတွေ့ကြုံခဲ့မှုတဲ့အတွေ့အကြုံတွေကိုအခြေခံပြီးတော့ကိုမှတ်သားထားခဲ့တဲ့အမှတ်သားတွေကိုအခြေခံပြီးတော့မှန်မှန်ကန်ကန်တချို့ကအလွန်တရာမှဆင်ញင်နိုင်တယ်သုံးသပ်နိုင်တယ်တွေးတောနိုင်တယ်ကြံစည်နိုင်တယ်အဲ့ဒါလိုဆင်ញင်တွေးတောကြံစည်လို့မှန်မှန်ကန်ကန်သိတယ်ဆိုရင်အဲ့ဒါလည်းဗာလဲပညာပဲဆိုကြပါစို့ဥမာတစ်ခုဦးဇင်းတို့ပြောပြမယ်နော်မြတ်စွာဘုရားအလောင်းတော်သူမြတ်ကြီးနော်တခုသောဘဝတုန်းကကုံသေးပေါင်းများစွာကိုခေါင်းဆောင်ပြီးတော့ဂုံကူသွားတာဂုံကူသွားတဲ့အခါကျတော့ရွာတရံနဲ့မနီးမဝေးနော်တောအုပ်လေးရဲ့အဆက်ကလေးမှာသူတို့စတဲ့ချကြတာပေါ့အဲ့လိုစတဲ့ချတဲ့အခါကျတော့အဲ့ဒီသူတို့စတဲ့ချတဲ့နေရာနာမှာနော်တရက်ပင်တပင်ရှိတယ်အဲ့ဒီတရက်ပင်ကတရက်သီးတွေကလည်းဝင်းဝါးနေတာပဲတီးနေတာတီးနေတာအမှန်စင်စစ်အဲ့ဒီတရက်ပင်ကတရက်ပင်မဟုတ်စားလိုက်ရင်လက်တလောတည်စေတဲ့အစိပ်ပင်ပဲအဲ့ဒါအဲ့ဒီနားကရွာလူတွေကအဲ့ဒီအပင်နဲ့စီးပွားဖြစ်နေတာဒီနားမှာကုံတွေလာတဲကြပြီဆိုရင်ကုံတွေကတည်တည်မှလို့ခူးဆော်စားပြီးရင်အကုံသေးကုံတွေသေးပြီဆိုလို့ရှိရင်အဲ့ဒါနွားတွေလှဲတွေကုံတွေကိုသူတို့ကယူဒါနဲ့အဲ့ဒီအပင်ကိုအစိပ်ပင်လို့ဘယ်သူမှလည်းမပြောဘူးထောင်ချောက်သဘောမျိုးသူတို့ကထားတာအလွန်ရက်စက်တဲ့လူတွေပေါ့အဲ့ဒါနဲ့ဖယားလောင်းကုံတွေနော်ခေါင်းဆောင်တဲ့ကုံတွေတစုကအဲ့ဒီနားမှာတဲကြခူရရင်းနဲ့နောက်နေ့မနေ့ရောက်တော့ရွာသားတွေအများကြီးပဲရောက်လာဒီလူတွေတော့တေးပြီးကုန်ပစ္စည်းတွေယူမယ်ဆိုတဲ့အကြံနဲ့ရောက်လာတာဒီရောက်တဲ့အခါကျတော့တရားမှမတေးဘူးမတေးတဲ့အခါကျတော့ဟာအံ့ဩနေတယ်ပေါ့အဲ့တော့ခင်ဗျားတို့ဒီအသီးတွေဆွတ်မစားကြဘူးလားဆိုတော့ဘုရားလောင်းကသဘောပေါက်တယ်ဒီလူတွေဒါဒီဟာကိုသိရနဲ့ထောင်ချောက်သဘောမျိုးဆင်ပြီးတော့အမြဲတမ်းဒါပစ္စည်းတွေလာယူကြလာယူနေကြနေမှာလို့ဘုရားလောင်းကသိတယ်အဲ့တော့တို့မစားပါဘူးဘုရားလောင်းကအဲ့ဒီမှာရွာသားတွေကဘာဖြစ်လို့မစားတာတော့နော်ဒီတရတီးတွေနော်စားကျင်စရာအလွန်ကောင်းတဲ့တရတီးတွေဘာလို့မစားတာတုံးဆိုတော့ဘုရားလောင်းကဒါတရတီးမဟုတ်ဘူးတဲ့ဒါအစိတ်တီးတယ်အဲ့ဒါရွာသားတွေတဲကခေါင်းဆောင်တယောက်ကမေးတယ်ဆရာကြီးဒါကိုအစိတ်တီးလို့ဆရာကြီးဘယ်လိုသိတုံးပေါ့အဲ့တော့ငါအကြောင်းနှစ်ခုကိုကြည့်ပြီးတော့သိတယ်တဲ့ဒါကိုအစိတ်တီးလို့စားကြည့်ရမလို့ပထမအကြောင်းကဘာလဲဆိုတော့ဒီအပင်ဟာတွက်ဖို့တက်ဖို့လည်းအလွန်လွယ်တယ်အလွန်မှလည်းနှိမ့်တယ်ဒါကိုတရတီးတွေကမှဲ့ဝင်းတယ်ဘယ်သူမှဆွမဲ့လို့မရှိဘူးဒါတစ်ချက်တည်းနောက်ပြီးတော့ဒီအပင်ဟာရွာနယ်လည်းမနီးမွေးမှာဖြစ်တယ်ပေါ့ရွာသားတွေလာဆွတ်မဆွလွလလေးဆွလို့ရတယ်ဒါပေမဲ့ပုံမပြက်ပန်းမပြက်ဒီတိုင်းလေးသီးနေတယ်ဘယ်သူမှလာမဆွတ်ဘူးဒါလည်းအလွန်ထူးချမ်းတယ်ဒါလည်းတစ်ချက်အဲ့ဒီနှစ်ချက်ကိုငါသုံးသက်ကြည့်တဲ့အခါမှာဒီအပင်ဟာအစိပ်ပင်ပဲဖြစ်မယ်ပုံမှန်တရက်ပင်ဆိုဒီလိုဖြစ်နေကြအကြောင်းမရှိဘူးဒါနဲ့ဘာလို့ဒီအသီးတွေကိုလူတွေဟာမခူးကြတာတုံးဆိုလို့ရှိရင်ဒီနားမှာလှဲသမားတွေကုံတွေတွေတဲတိုင်းတဲတိုင်းဒီလူတွေဟာဒီလိုပဲလှုပ်နေတာထင်တာငါအတက်သီးတယ်တဲ့ဘုရားလောင်းကအဲ့ဒါပါလဲဆိုရင်အကျိုးအကြောင်းဆင်ញင်ပြီးတော့မှန်မှန်ကန်ကန်သိတာဒါပညာပဲဟုတ်တယ်မလားခုနကလိုယုတ်တရားတွေနံတရားတွေမပါသေးဘူးနော်ဟုတ်လားမပါသေးဘူးနော်ဒါပေမဲ့ဒီပညာမှာလည်းပဲပေးတဲ့ပုံသူတို့ကောင်းတို့မိမိရဲ့အကျိုးစီးပွားသူတို့ဘဝရဲ့အကျိုးစီးပွားကိုဆောင်ရွက်နိုင်တဲ့အနေအထားမရှိဘူးလားရှိတယ်ကောင်းကျိုးချမ်းသာကိုဆောင်ရွက်နိုင်တယ်ပညာဆိုတာကြီးရင်ကြီးသလောက်ကိုယ့်အတွက်လည်းအကျိုးရှိတယ်သူများအတွက်လည်းအကျိုးရှိတယ်ဒါတစ်ချက်ဒါကိန်းပလဇတ်တော်ဆိုတဲ့ဇတ်တော်တစ်ခုရှိတယ်နောက်ထပ်တစ်ခုဦးဇင်းပြောပြမယ်နော်ဇက်တော်လေးတခုရှိတယ်အဲ့ဒီဘုရားမှာဦးဇင်းတို့ဘုရားလောင်းကြီးကအလွန်ဉာဏ်ပညာကြီးတဲ့အမတ်ကြီးတစ်ယောက်ဖြစ်တယ်သေနကအမတ်တဲ့နော်သေနကဆိုတာကမောဟတရာဇက်တော်ထဲမှာလည်းပဲဘုရားလောင်းနဲ့ဆန့်ကျင်ဘက်အမတ်ကြီးတစ်ယောက်ကလည်းသေနကလို့ရှိတယ်နော်ဒီဇက်တော်မှာတော့ဘုရားလောင်းကိုယ်တိုင်ကသေနကအမတ်ဆိုတော့နာမည်ကြီးတယ်နော်ဘုရင်နဲ့တကွာတိုင်းသူပြည်သားတွေကိုဥပုံနေတိုင်းမှာတရားဟောတယ်လို့ရှိတယ်နော်တတိုင်းပြည်လုံးဘုရင်ကဆက်ပြီးတော့ဆင်းရဲသားအထိသူ့ရဲ့အဆုံးအမတွေဟာနှံ့ပြန့်တယ်လို့ရှိတယ်အဲ့လိုတိုင်းပြည်မှာကြော်ကြားတယ်ပေါ့ဟုတ်လားအဲ့လိုနဲ့တနေ့ကြတော့ပုံနာကြီးတယောက်ရှိတယ်အဲ့ဒီပုံနာကြီးကဩအသက်ကြီးမှအိမ်တော်မရှိဘူးအဲ့ဒါသူကအလှခံပြီးတော့အသက်မွေးတာအဲ့တော့အလှခံလို့ရလာတဲ့ပတ်စံလေးတွေကိုစုစုစုစုပြီးတော့သူ့နဲ့ရင်းနှီးတဲ့ပုံနာတယောက်စီကိုအပ်ထားတာနောက်အသက်ပြားကတော်တော်များနေပြီအဲ့ဒါနဲ့နောက်တော့အဲ့ဒီအသက်ပြားလေးသူလိုချင်လို့တောင်းတဲ့အခါကျတော့ဟိုပုံနာကမပေးနိုင်ငါတုံးပလိုက်ပြီတဲ့ဒါကြောင့်မလို့မင်းကိုငါမပေးနိုင်တဲ့သူကြောင့်မင်းငါရဲ့သမီးကိုယူပါဆိုတော့အကျွေးမပေးနိုင်လို့သူ့ရဲ့သမီးကိုပေးလိုက်အဲ့ဒီသမီးကငယ်ငယ်လေးပဲရှိသေးတယ်ဒါပေမဲ့ဒီပုံနာကြီးကအသက်ကြီးပြီမလို့အဲ့ဒီအမျိုးသမီးလေးကိုလက်ကျွေးဖြစ်နေတိမ့်သွားတာပေါ့ဒါပေမဲ့အမျိုးသမီးကငယ်သေးတာဆိုတော့ပြောရအောင်မယ်ဟုတ်လားအငယ်ထားဒါကိုပုံနာကြီးကမသိဘူးပြီးတော့သူတို့လွတ်လွတ်လပ်လပ်နေနေတာနဲ့ပုံနာကြီးကိုပါပြောတော့ဆိုတော့အိမ်မှာခိုင်းစရာရှိစရာကြုံမရှိဘူးဒါကြောင့်ကြုံဝယ်ဖို့အတွက်အလူကန်ထွက်ပါလို့ခိုင်းတယ်အဲ့ဒါနဲ့အဲ့ဒီပုံနာကြီးကလူခံထွက်တယ်တော်တော်ငွေ900လောက်ရလာတဲ့ခါကျတော့သူပြန်လာပြန်လာတော့အိမ်ကသူ့ကိုမုံနေပါတယ်ပါအကုန်လုံးလှုပ်ပြီးတော့အိတ်တည်းကြီးနဲ့နော်ပေးလိုက်တာထည့်ပြီးတော့ပေးလိုက်တာပေါ့အဝယ်စားတွေမုံနေပါတယ်ထည့်တယ်အိတ်ရှိ အဲ့ဒါနဲ့တနေရာရောက်တော့သူပြန်လာရင်လေအဲ့ဒီအိတ်ထဲကမုံကိုသူဖြေးစားပြီးတော့အဲ့ဒီကိုပြန်ပြီးတော့မချေပဲနဲ့ချောင်းထဲရရေကိုသူဆင်းတော့အဲ့ဒီမှာသူနားတဲ့တစ်ပင်ဘောကမွေကမုံနိုင်ရလို့ဆင်းလာပြီးတော့အဲ့ဒီအိတ်ထဲကိုဝင်ပြီးတော့မုံကိုစားတယ်စားပြီးတော့မွေရဲ့အဲ့ဒီထဲမှာခွေးနေရောဟိုကရေတောက်ပြန်လာတော့မသိဘူးကမ္ဘာကရံအဲ့ဒီအိတ်ကြီးပြန်စီးပြီးတော့တခါတည်းထမ်းပြီးတော့သွားခီးသွားတာအဲ့လိုသွားတဲ့အခါကျတော့တစ်ပင်ကြီးတစ်ခုတွေ့တဲ့အခါကျတော့နားတော့အဲ့ဒီတစ်ပင်ကရုပ်ကစိုးနှက်ကကိုထင်းပြပြီးတော့ပြောတယ်တဲ့သူ့ကိုပုံနာကြီးသင်လမ်းနေနေမယ်ဆိုရင်သင်သေးလိမ့်မယ်ဒီကနေ့အိမ်ရောက်အောင်သွားမယ်ဆိုရင်တော့သင်မိမသေးလိမ့်မယ်လို့ပြောတော့ပျောက်သွားရောအဲ့ဒီမှာဟာအံ့ဩတယ်နော်အဖြစ်ပြက်ကစမ်းကြဲတယ်နှက်ကတောင်ကိုထင်းပြပြီးတော့ပြောတယ်ဆိုတော့မယုံဘူးလို့လည်းသူမရှိနိုင်ဘူးဟုတ်လားလမ်းနေနေရင်ငါသေးမယ်အိမ်ရောက်လို့ရှင်ငါမိမသေးမယ်ဆိုဘယ်နဲ့မြန်လောက်ရပါအဖြေလည်းမရှိဘူးအဲ့ဒါနဲ့ तू ငိုးယိုပြီးတော့နေရင်းနဲ့မြို့ထဲဝင်ပြီးတော့တင်တကအမတ်ကတရားဟောနေတော့ तू ဝင်ပြီးတော့နားထောင်အကုန်လုံးကကြီးကြီးလဲရွှင်ပြနေတဲ့မျက်နှာရှိပြီမလို့ तू ကတော့စိုးရိမ်မှုတော့ကနေနဲ့နောက်ပူဆွေးနေတဲ့အနေအထားကိုတွေ့တော့ဘုရားလောင်းကမေးတာပေါ့တနာတဲ့အခါကျတော့အဲ့ဒါဘုန်းသားကြီးဘာဖြစ်လို့တော့ဆိုတော့ဒီလိုဒီကြောင်းပဲအိမ်ပြန်ရောက်မယ်ဆိုရင်တော့မိမသေးရလိမ့်မယ်ဒီနေ့အိမ်ပြန်မရောက်ဘူးဆိုရင်တော့ငါသေးရလိမ့်မယ်လို့ပြောတာအဲ့ဒီတော့မှဘုရားလောင်းကအကုန်လုံးတည်တည်ချာချာကြည့်တရားကြည့်ပါသူ့အကြောင်းနေအကုန်မေးတယ်သူကလည်းအကုန်ပြောတာအကုန်ပြောတာသူ့ရဲ့အမျိုးသမီးလေးငယ်သေးတယ်ဆိုတော့သူအကုန်ပြောတာအဲ့ဒါနဲ့ဘုရားလောင်းကပုံသားကြီးတင်လမ်းမှာတော့ကဒီအိတ်ထဲကမုံကိုဖြေးစားပြီးတော့เนาะပြန်ပြီးတော့ပိတ်ရင်လားအတိအကျမေးတာเนาะဟုတ်လားအမပိတ်မိဘူးတဲ့ငါရေတောက်ရေတောက်ပြီးမှငါပြန်ပိတ်တယ်အေးအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီအိတ်ကိုဖြေးကြည့်အဲ့ဒီထဲမှာမွေးတကောင်ရှိလိမ့်မယ်เนาะလမ်းမှာနေရင်တင်းသေးလိမ့်မယ်ဆိုတော့တင်းကလမ်းအိတ်မယ်ဆိုလို့ရှိရင်မစားဘဲနေမှာမဟုတ်ဒီအိတ်ကိုထပ်ဖြေမှာထပ်ဖြေရင်မွေးကိုက်လိမ့်မယ်အိမ်ထိပြန်သွားရင်တော့တင်းကဖြေမှာမဟုတ်အိမ်ရောက်ရင်မိမဘာပါလဲဆိုပြီးတော့ဖြေကြည့်ရင်မိမမွေးကိုက်ပြီးတော့ဒီမှာအဲ့ဒါကြည့်လို့ပြောတဲ့အခါကျတော့တကယ်ဗျာအိတ်ကိုဖြေလိုက်တဲ့အခါကျတော့မွေကပပြင်းထောင်ပြီးတော့ထလာအိမ်ကလူတွေကအယံ့အော်ကြကြည်စားဒိဗ္ဗစကုအပိန်ညင်မြန်ရလေသလားလို့တောင်းထင်ရတယ်ပေါ့တကယ်တမ်းကဘာပဲညင်မရတာမဟုတ်သူ့ရဲ့စူးစမ်းဆင်ခြင်နိုင်တဲ့စွမ်းအားဒါဟာဘာလဲလို့မေးရင်ညာမဲ့ပညာပဲဟုတ်တယ်မဟုတ်လားအဲ့ဒါနဲ့ပုံနာကြီးကလည်းအသက်ချမ်းသာရတော့ကျေးဇူးတင်ပြီးတော့ပါတဲ့ငွေခွင်းတွေကအကုန်လုံးလှူတယ်သူ့အဲ့ဒါဘုရားလောင်းကမယူပါဘူးတဏ္ဏလုံးတို့သူ့ဘဝအကြောင်းကိုသိရတော့အဲ့ဒါနဲ့တထောင်ပြည့်အောင်ဆိုတော့300တောင်ထပ်ပြီးတော့ဖြည့်ပေးတယ်လို့ပြောတယ်သူ့အဲ့ဒါရှင်အနန္ဒာလောင်းပဲအဲ့ဒီပုံနာကြီးကဟုတ်လားအဲ့ဒါနဲ့ဘုရားလောင်းကပုံနာကြီးအိမ်ပြန်ရောက်ရင်ဒီပတ်စံတွေကိုတနေရာမှာမြှုပ်ထားခဲ့ခင်ဗျမိန်းမကိုမပေးနဲ့ခင်ဗျမိမပေးလို့ရှင်ခင်ဗျမိမကိုကျုပ်သိပ်ပြီးတော့မတင်ကားဘူးခင်ဗျသုံးရမှာမဟုတ်အဲ့ဒီပတ်စံတနာလို့အဲ့ဒါနဲ့အဲ့ဒီမြုပ်ထားတဲ့နေရာကိုလည်းမပြောနဲ့လို့ပြောတာအဲ့ဒါပုံသားကြီးကမြုပ်ခိုင်းတာတော့မြုပ်တယ်တနေရာမှာမြုပ်ထားခဲ့တယ်အိမ်ပြန်ညကြတော့ဝင်တဲ့အခါကျတော့မိမကမေးတာပေါ့ပတ်စံပါလားဆိုတော့မပါဘူးဟုတ်လားဒါပေမဲ့လို့ဟိုကအကုန်လုံးမေးတဲ့အခါမပါဘူးဆိုတာမဖြစ်နိုင်ဘူးအတင်းအကျပ်မေးတဲ့အခါကျတော့ तू မြုပ်ထားခဲ့တယ်ဆိုတော့ तू မပြောပဲမနေနိုင်ဘူးဘယ်နှမြုပ်ထားဆိုတော့ဘယ်နှမြုပ်ထားခဲ့တာအဲ့ဒီမှာမိန်းမကသူ့ရဲ့လင်ငယ်ကိုအချက်ပြပြီးတော့သွားတူခိုင်းတယ်။အဲ့ဒါမနဲ့လင်းတော့ပုံသားကြီးသွားတူတဲ့ခါကျတော့တွင်ဟောင်းပဲရှိတော့တယ်။ငွေရမရှိတော့။အဲ့ဒါနဲ့ဟာဒုက္ခပဲဆိုပြီးတော့ပညာရှိအမတ်စီကိုပွားပြန်တယ်။သူ့ပစံနေမရှိတော့ဘူးပေါ့။အာခင်ဗျာကြုံမပြောနဲ့လို့ပြောတာပဲ။ဘာလို့ပြောတာတော့။သိကြတယ်။အဲ့ဒါဆိုရင်ခင်ဗျာမိန်းမအငယ်ရှိတယ်။ဟုတ်လား။အဲ့ဒါနဲ့အဲ့ဒီလင်ငယ်ကိုမိအောင်ဘလို့ဖမ်းမရုံပေါ့။ဘယ်သူမှလည်းမသိဘူး။အဲ့ဒါနဲ့ဘုရားလောင်းကအကြံပေးတာ။ခမည်းဘက်က100ပုံနာ100 9ယောက်ခမည်းမိမဘက်ကပုံနာ100 9ယောက်14ယောက်ပထမနေ့မှာဖိတ်ပြီးတော့တမင်ကျွေးနောက်ဒုတိယနေ့မှာတစ်ဖက်ကိုတယောက်စီလျှော့ခမည်းဘက်က6ယောက်ခမည်းမိမဘက်က6ယောက်နောက်တတိယနေ့မှာ2ယောက်လျှော့တယောက်ကိုတယောက်လျှော့လာဟုတ်လားနောက်ဆုံး9ယောက်တဲ့နေ့မှာယောက်ျားဘက်ကလည်းတယောက်ပဲရှိမယ်မိမဘက်ကလည်းတယောက်ပဲရှိမယ်အဲ့ဒီမိမဘက်ကနောက်ဆုံးကျန်တဲ့တယောက်ကိုကျုပ်စီခေါ်ခဲ့လို့ပြောတယ်ဘလို့ညံကောင်းနော်အဲ့ဒီနောက်ဆုံးကြံတဲ့တယောက်ဟာဘာလဲဖြစ်တော့အဲ့ဒီတက္ကမရဲ့လင်ငယ်ဖြစ်နေတယ်။နော်သူမိမဘက်ကဆေးရတာဒါသူမြင်လို့တဲ့လူကိုသူနေတိုင်းခေါ်มาပဲလေဟုတ်တယ်မို့လားအဲ့တော့ခုနှစ်ရလုံးသူပါတယ်ခုနှစ်ရလုံးသူပါတယ်အဲ့နောက်ဆုံးတယောက်ကိုခေါ်ခဲ့ဆိုတော့အဲ့ဒီမှာတခါတည်းအတက်ပြောတာဘုရားလောင်းကမင်းငါ့ကိုတေနကပညာရှိလို့သိတယ်မို့လားမငင်းရဲဟိုအဲ့ဒါနဲ့ပေးလိုက်မင်းအဲ့ဒီပတ်စံတွေတူဖော်ထားတာဆိုအကုန်လုံးပေးရတယ်ပြီးတော့သူတို့ကိုမင်းတန်နောက်ခပ်ပြီးတော့အဲ့ဒီပုံသားကြီးကိုဖះလောင်းကခေါ်ထားတယ်လို့ပြောတယ်။အဲ့တော့ဘာလဲလို့မေးရင်ဒါဦးဇင်းတို့ပြောချင်တာကဇလန်းကိုအထီးကမဟုတ်ပါလူတယောက်ရဲ့ပိုင်းခြားဝေဖန်ပြီးတော့စူးစူးစမ်းစမ်းเนาะ တကယ်ကိုစူးစူးရှာရှာသိနိုင်မြင်နိုင်တဲ့သဘောကိုဘာလို့ခေါ်လဲပညာဒါလည်းပညာပဲဟုတ်တယ်မဟုတ်လားအဲ့တော့ तू နားလည်တာတွေကိုဦးဇင်းတို့စဉ်းစားကြည့်တော့လေအော်အဲ့ဒီလိုကြတော့လေလွယ်သားပဲလို့ထင်စရာရှိတယ်နော်ဒါပေမဲ့ကိုယ့်အကကိုသိဖို့ဆိုတာကြတော့မလွယ်ပါဘူးနော်ဒါတွေကပညာပါရမီရှင်းကျက်ခဲ့တဲ့ပုံကိုယ်တွေမှာနော်ဒီလိုထုတ်ခဲ့တဲ့ဉာဏ်တွေကပြည့်စုံနိုင်တာပေါ့ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့ပေးတဲ့ပေါင်းတော့ပြောကျင်တာကနော်ယုတ်တည်နံနေရဲ့အကြောင်းတွေကိုတိမာတာလဲပညာလို့နေပယ်ချင်းချင်းလေးမှတ်ထားလို့လဲမင်းရောနော်လော့ဂီလို့ဒီလိုအကြောင်းအရာတွေကိုတိတာမြင်တာနားလည်တာဒါပြောမယ်ဆိုရင်နောက်ထပ်ပြောကြရတဲ့အများကြီးမရှိနိုင်ဘူးလားရှိနိုင်တယ်ဟောနောက်ဆုံးဦးဇင်းတို့ဟောမင်းကုန်းဆိုတော့ဘုရားကြီးရှင်းပြတာလေးဦးဇင်းပြောပြခြင်းသေးတယ်ဟောအဲ့ဆိုဘုရားလက်ထက်ကနော်သခိုးကိုဟောကြောက်သေးကိုတွန်းချတာဇက်တော်ထဲမှာလည်းရှိတယ်ဇတ်တော်ထဲမှာတော့သူ့လက်သားဆိုတဲ့ဟိုတက္ကမเนาะတခိုးကသူ့တခိုးကို तू ကကြိုက်လို့ယူလာပါပဲနောက်တော့တခိုးကသူ့ရဲ့ဥစ္စာပစ္စည်းတွေကိုရကျင်တာနဲ့နောက်တောင်ထိတ်တက်ပြီးတော့သူ့ကိုခေါ်သွားပြီးတော့เนาะလက်ဝတ်လက်စားတွေအကုန်ချုပ်ခိုင်းတာတတ်တော့မှာเนาะသူ့ကိုတတ်မှာအဲ့ဒီမှာသူ့လက်သားကတိတယ်ဩတေချာပေါက်တိသွားပြီဒီတခိုးကငါ့ကိုဘယ်လိုမှအလွန်မပေးတော့ဘူးအလွန်ရက်စက်တယ်လို့သူ့ကငါအသက်ကပြီးတော့ယူထားတယ်ခုငါ့ကိုတတ်တော့မယ်အဲ့တော့ဒီတခုလက်ကလွတ်အောင်ဘလို့လွတ်ရမလဲရုပ်တည့်ရဲ့စဉ်းစားတယ်အဖြေတခါတည်းရတယ်အဲ့ဒါကဘာလဲဆိုတော့ငါမာယာနဲ့တတ်မယ်เนาะအဲ့ဒါနဲ့တခုကိုเนาะအမောင်ကငါ့ကိုတတ်ချင်မယ်ဘလို့ငါကတော့မြစ်တာမပြတ်ပါဘူးဒါကြောင့်မလို့เนาะလှက်ပတ်ပြီးတော့ရှစ်ခိုးခွင့်ပြုတ်ပါအရက်လေးမျက်နာကနေအဲ့ဒီမှာတခုကကြောက်ကပားပြီးရက်နေတော့သူလှက်ပတ်ပြီးတော့နှစ်ပတ်လောက်တော့ပတ်လိုက်သေးတယ်သုံးပတ်မြောက်ကြတော့ခြေတော့ကနေဆွဲပြီးတော့ကြောက်ထဲပြစ်ချလိုက်တယ်အဲ့ဒီမှာတောင်ဆောင်တက်ကဘာပြောလို့ဆိုတော့အရာရာတိုင်းမှာယောက်ျားတွေသာညံရှိတာမဟုတ်မိန်းမတွေလည်းညံရှိတယ်ချီကျူးတာအဲ့ဒါဘုရားလောင်းပဲအဲ့ဒီမှာဒီသူလတာရဲ့တခိုးကိုတတ်နိုင်တဲ့ညံတတ်နိုင်တဲ့အရာဟာအကုသို့ဖြစ်နေတာကိုဘာလို့ညံလို့ပြောလဲတဲ့ဘာလို့ပညာလို့ပြောလဲအဲ့ဒါကိုမင်းကုန်းဆိုလို့ကြီးကအသေးစိတ်ရှင်းပြတယ်အဲ့ဒါကဘယ်လိုတတ်ရမလဲလို့သိတာကပညာတဲ့အဲ့ဒါကအပြစ်မရှိဘူးတဲ့ဘယ်လိုတတ်ရမလဲဆိုတာကိုသိတာနော်အဲ့ဒါအပြစ်မရှိဘူးအဲ့ဒါပညာအဲ့ဒါကိုငါတတ်တော့မယ်လို့စိတ်ကူးလိုက်ကြတဲ့အစားအဲ့ဒါဟိုဘက်မှာတော့အပြစ်ရှိတယ်အဲ့ဒါကသဘောပေါက်ရဲ့လားဘယ်အရာကိုဘလို့လုပ်ရင်ဘလို့ဖြစ်နိုင်တယ်လို့သိတာဟာဒါပညာပဲပညာတက်တက်ပဲနော်ပညာကကောင်းတာကြီးသိတာကိုကြီးဆိုလိုတာမဟုတ်တော့မကောင်းတာကိုလည်း तू သိတာပဲဆိုကြပါစို့တဲ့ဆိုလိုရဲ့ရှင်းပြတယ်ဒီအရက်ကဘလို့ချက်ရတယ်ပြီးရင်ဘလို့တောက်ရင်ဘလို့မူးတတ်တယ်သိုံသိတာအဲ့ဒါပညာတောက်မယ်ဆိုရင်တော့ဒါဘာဖြစ်တော့အကုသို့ဖြစ်သွားပြီပညာမဟုတ်တော့သဘောပေါက်ရဲ့လားအဲ့တော့တခါတမတော့အများကြီးစဉ်းစားကြည့်နော်လောကကြီးမှာဘယ်ဟာဘလို့လောက်ရမလဲနော်နိမန်လမ်းမှာကဘာဒီအဖြစ်တစ်ခုကိုရခြင်းဘလို့လောက်ရမလဲလို့သိတာအဲ့ဒါဘာတော့ပညာဒါကြောင့်သူလတာရဲ့တခိုးကိုတတ်ဖို့အတွက်ဘလို့တတ်ရမလဲလို့သိတာဟာဘာလဲတော့ပညာတဲ့အဲ့ဒါပညာစစ်စစ်ပဲတဲ့ဒါအဖြစ်မှန်ပဲလေဟုတ်လားဒါပေမဲ့အဲ့ဒါကြီးကိုအကောင့်ထဲပေါ်တာကတော့ကုသိုလ်မဟုတ်ပါဘူးအကုသိုလ်တရားအောင်သဘောပေါက်ရဲ့လားအေးဒါကြောင့်ပိဋကပေါင်းတော်တော်တို့ဉာဏ်ပညာဆိုတာလောကမှာအလွန်တရာမှတန်ဖိုးကြီးတယ်ဒါကြောင့်ပညာသမအာဘာနတိဘယ်မှာရေးထားတွေ့တော့စာသင်ကျောင်းတွေမှာရေးထားတွေ့တယ်မဟုတ်လားဘာတဲ့တုံအိဗေကပညာနဲ့တူသောအလင်းရောင်ဆိုတာမရှိဘူးလို့ပြောတာတော့အလင်းရောင်ဆိုတာရှိနေမှတော့ဒါကဘာလဲဘလို့သွားရမလဲအကုန်လုံးကိုတဲတဲကွဲကွဲသိနိုင်တာမြင်နိုင်တာသွားနိုင်တာလာနိုင်တာရှာနိုင်တာဖွေနိုင်တာအလင်းရောင်ရှိမှဒါကြောင့်ပညာဆိုတဲ့အလင်းရောင်ကိုယ့်ဘဝမှာထွန်းလင်းနေမှဘလို့ဘဝခီးကိုသွားရမလဲဆိုတာကိုသူတည်တည်ချာချာနားလည်မှဒါကြောင့်ဉာဏ်ပညာကြီးမားအောင်ကြိုးစားဖို့လိုအပ်တယ်။ဒီပညာကိုပဲဘုရားရှင်ကိုတော်မြတ်ကြီးကပညာဟိတ္တောလောကသမိန်လောကကြီးမှာပညာသီးသားနဲ့တန်ဖို့အရှိဆုံးလို့အထက်ထက်ချီးမွမ်းတာ။ဟုတ်ရဲ့လား။ဒါကြောင့်ဥရှင်တို့ပညာနဲ့ပတ်သက်ပြီးတော့ဒါဒီကနေ့ဆက်ဆက်တဲ့အကြောင်းအရာလေးတွေကိုနောက်ပိုင်းမှာတော့ဥရှင်တို့လေးနက်တဲ့အကြောင်းအရာလေးတွေကိုပြောဖို့ရည်ရွယ်ထားပါတယ်ဟုတ်လား။အစပိုင်းမှာတော့ဒီလိုဇလန်းလေးတွေဗာလေးတွေပြောဖို့ဥရှင်ကစိတ်ကူးထားတာ။ခုဆက်ပြီးတော့ပြောချင်တာကမောဟတ္ထဇတ်သေးကသီမန္တပြတနာဆိုတာကိုဦးဇင်းနဲ့ပြောရင်လည်းတော့လူငယ်တွေအနေနဲ့ဒီဖျားဟောဇတ်တော်တွေထဲမှာအလွန်အနှစ်သာရရှိတဲ့အကြောင်းအရာတွေရှိတယ်ဆိုတာကိုတော့သိမြင်ပြီးတော့ဒါတွေကိုလေ့လာဖို့လိုက်စားဖို့တော့စေတနာလဲဦးဇင်းတို့ရှိတယ်ပေါ့အဲ့လိုမျိုးဖြစ်စေချင်တာပေါ့ဟုတ်လားအဲ့တော့ဦးဇင်းတို့မောဟတ္ထဇတ်တော်ထဲမှာဝိရိယမင်းကြီးကတော့ဒီမောဟတ္ထနဲ့တေနကအမတ်ကြီးရဲ့ဉာဏ်ပညာကိုခွဲခြားပြီးတော့သိကျင်လို့နားလည်ကျင်လို့နော်ပု္ပ္ပာတခုမေးတာအဲ့ဒီပု္ပ္ပာကဘာလဲဆိုတော့လူတယောက်ဟာပစ္စည်းဥစ္စာတော့အလွန်ချမ်းသာတယ်ဒါပေမဲ့အသိဉာဏ်မရှိဘူးစီးစိမ်ရှိလူမိုက်ဟုတ်လား လူတယောက်ကတော့ပစ္စည်းဥစ္စာမရှိဘူးဒါပေမဲ့ပညာရှိတယ်စီးစိမ်မဲ့ပညာရှိဟောတစ်ခုစီပဲကောင်းရတယ်နော်တယောက်ကစီးစိမ်ရှိလူမိုက်နောက်တယောက်ကစီးစိမ်မဲ့ပညာရှိအဲ့ဒီနှစ်ယောက်မှာဘယ်သူကမြတ်တယ်လဲလို့မေးတာမေးတဲ့အခါကျတော့တင်ကအမကြီးကဘာမှသိပြီးတော့မစဉ်းစားပဲနဲ့နော်လောကကြီးကနော်ပစ္စည်းဥစ္စာကိုပဲအတိတ်ကထားကြတာဆိုတော့ရုတ်တရက်သူကဘာပြောတော့ဆိုတော့နော်စည်းစိမ်ရှိလူမိုက်တည်တာနဲ့စည်းစိမ်မဲ့ပညာရှိတဲ့မြတ်တယ်လို့သူကဖြေတယ်။အဲ့လိုဖြေတဲ့အခါကျတော့တတော်မောဒရာကဘလို့လဲလို့မေးတော့ဘုရားလောင်းကဒါမားတယ်တဲ့။နော်စည်းစိမ်ရှိလူမိုက်တဲ့စည်းစိမ်မဲ့ပညာရှိကပုံမြတ်တယ်။ဟောနှစ်ယောက်ပฏิပက္ခအတွင်ဆောင်းသွားတယ်နော်။အဲ့ဒီမှာဝိရိယမင်းကြီးကအဲ့အဲ့လိုဆိုလို့ရှိရင်သင်တို့နှစ်ယောက်ကိုယ့်ရဲ့အယူဆမှန်တယ်ဆိုတာကိုတတိတတကနဲ့တော့ပြောလို့ခိုက်တာ။အဲ့ဒီမှာအခြေအတင်ပြောကြတာအလွန်ရှည်လျားပါတယ်အဲ့ဒီပြဿနာကြီး။ဟုတ်လားအကုန်လုံးလည်းပဲဦးဇင်းမမှတ်မိဘူး။အဲ့ဒီတဲကဦးဇင်းမှတ်မိတာလေးတွေပေါ့လေအဲ့မှာတေနကမကြီးကဘာပြောတယ်ဆိုတော့မင်းကြီးတဲ့လောကကြီးမှာနော်လူမိုက်တွေပဲဖြစ်ဖြစ်လူလိမ္မာတွေပဲဖြစ်ဖြစ်ပညာတတ်တဲ့လူတွေပဲဖြစ်ဖြစ်ပညာမတတ်တဲ့လူပဲဖြစ်ဖြစ်စီးစိမ်ရှင်ရဲ့ထံမှာခါစားကြရတာကြီးပဲနော်ငွေရှင်ကြီးရှင်ရဲ့လက်အောက်ကိုရောက်ကြရတာကြီးပဲဒါကြောင့်ပတ်စံရှိတဲ့လူသားနဲ့လောကကြီးမှာမြတ်တယ်လို့သူကအဲ့လိုဖြေတာသူကလူတွေကသဘာဝကတော့ကြာနေတာပဲလေဟုတ်တယ်မဟုတ်လားစင်သားကြီးစင်သားကြီးနော်အခုခေတ်မှာဒီအဖြေကပို့ပြီးတော့တော့မှအဝင်ကွန်ရရှိမလို့ထင်တယ်။ဟုတ်လားစုတ်ကကာလမှာလူတွေဟာအသိဉာဏ်ပညာနဲ့ပစ္စည်းဥစ္စာကိုတန်ဖိုးထားကြတယ်။နော်အလွန်တရာဟိုအစဉ်အတန်းမြင့်တဲ့အချိန်ကာလမျိုးမှာလူတွေဟာပစ္စည်းဥစ္စာနဲ့အသိဉာဏ်ပညာကိုတန်ဖိုးထားကြတယ်။ဒီခေတ်ကတော့အသိဉာဏ်ပညာနဲ့ပစ္စည်းဥစ္စာကိုတန်ဖိုးထားတဲ့ခေတ်ဖြစ်တယ်။ဟုတ်လား။ဒါကြောင့်သူကအထာကိုပြောတာ။အဲ့လိုပြောတဲ့အခါကျတော့မောဒရာဒုက္ခမေကမဟုတ်ဘူးတဲ့အဲ့ဒါမဟုတ်ဘူးတဲ့ငါသူ့ကိုမေးတဲ့ခါကျတော့ तू ကဘယ်လိုပြောလို့ဆိုတော့မင်းကြီးတဲ့တကယ်တမ်းစဉ်းစားကြည့်မယ်ဆိုလို့ရှိရင်ပစ္စည်းရှိလူမိုက်ဟာစီးတင်ရှိတဲ့လူမိုက်ဟာအသိဉာဏ်မရှိတဲ့အတွက်ကြောင့်လောကကြီးမှာပတ်စံရှိဖို့ဒါလင်ပဓာဏပါရှိရင်အရာရာပြီးပါတယ်ဆိုတဲ့အမြင်ကြီးသူ့မှာရှိတယ်တဲ့နော်ပတ်စံရှိရင်ဘာမှမဆိုဖြစ်တယ်ဆိုတဲ့အမြင်ကြီးရှိနေတဲ့ပုံကိုတယောက်ဟာအသိဉာဏ်လည်းနည်းမယ်ဆိုလို့ရှိရင်ဘာလုပ်မလို့ဆိုတော့ရဖို့အတွက် तू ဟာထုတ်ချင်တာလုံးပါပဲတဲ့အသိဉာဏ်မရှိဘူးပစ္စည်းကိုလည်းအလွန်တန်ဖိုးထားတယ်ဆိုရင်တော့ရမယ်ဆိုရင်ထုတ်ချင်တာလုံးပါပဲလေဟုတ်တယ်မဟုတ်လားခုစဉ်းစားကြည့်နော်ဒီခေတ်မှာနော်ပစ္စည်းရှိလူမိုက်တွေပစ္စည်းရဖို့အတွက်အမျိုးမျိုးကြိုးစားကြတာဘယ်သူတွေဒုက္ခရောက်ရောက်နော်ဘလောက်ကြီးဒုက္ခရောက်ရောက်ဘလောက်အတိုင်းတာတိဒုက္ခရောက်ရောက်ငါရရင်ပြီးရောဆိုချတာမရှိဘူးလားရှိတယ်မဟုတ်တာလုံးကြတာနော်အေးအဲ့လိုမဟုတ်တာလုံးလို့ရှိရင်နော်ဒီလောဘဆိုတာလည်းခက်တာပဲဘလောက်ရှိလို့မှလည်းပဲအားရတယ်ရောင်ရဲတယ်လို့မရှိဘူးရက်မနေဘူးဟုတ်ရလားနော်ကိုယ်အတိုင်းတာနဲ့ကိုပူပူပူပူပြီးတော့သားနဲ့မြုံမှန်းပြီးတော့အခြေအခြေသားနဲ့ချဲ့ကြတာကြီးပဲဟုတ်လားအဲ့တော့အဲ့လိုလုပ်မယ်ဆိုလို့ရှိရင်ဒီပစ္စုပန်မှာလည်းပဲပညာရှိသူတော်ကောင်းတို့ရဲ့အများရဲ့ကဲ့ရဲ့တာကိုသူခံရလိမ့်မယ်တဲ့တန်တရာမှာလည်းသူ့ရဲ့မှားယွင်းတဲ့လုပ်ရက်တွေကြောင့်သူဒုက္ခရောက်နိုင်တယ်ပစ္စုပန်တန်တရာနှစ်ဖြာရှုံးတဲ့လူပဲတဲ့ဒါကြောင့်အသိဉာဏ်မရှိလို့ကတော့ပစ္စည်းရှိလဲသူ့ကိုမိုက်တယ်လို့မဆိုနိုင်ဟမ်ကောင်းတယ်လို့မဆိုနိုင်ဘူးเนาะအသိဉာဏ်ရှိတဲ့လူသားလည်းမိုက်တယ်ဟုတ်အသိဉာဏ်ရှိတဲ့လူသားလည်းတန်ဖိုးရှိတယ်မြင့်မြတ်တယ်လို့ဘုရားလောင်းကပြောတယ်အဲ့လိုပြောတဲ့အခါကျတော့တင်ကမကြီးကမင်းကြီးတဲ့ဒီမဟောတရာကခုမှကလေးရှိသေးတာနို့နံတောင်မစင်သေးဘူးပေါ့ဘာမှလူရည်လူရာတွေကို तू နားလဲတာမဟုတ်ဘူးကျွန်တော်မျိုးကြီးပြောပြမယ်တစ်ချိန်လုံးကမဟာဂောဝိနဆိုတဲ့တထေးကြီးတယောက်ရှိတယ်ဟုတ်ကလေး80လောက်ချမ်းသာကြွယ်ဝတယ်ဒါပေမဲ့ရုပ်ကလည်းဆိုးလိုက်တာမပြောနိုင်တော့ဘူး။ဗဇက်တွေကလည်းရွဲ့ပြီးတော့စကားပြောလို့ရှိရင်ဗဇက်ကနေအကြီးအရွယ်တွေအများတန်းကြားတယ်။ဟုတ်လား။အဲ့လိုအကြီးအရွယ်ကြပဲမလို့နတ်သမီးတစ်မြတ်ချွန်ပေါ်လှပတယ်အမျိုးသမီးငယ်လေးတွေကသူ့ဘေးမှာဝိုင်းနေတယ်။သူ့စကားပြောလို့သူ့ရဲ့ဗဇက်ကအကြီးအရွယ်တွေကြလာပြီဆိုလို့ရှိရင်ကြာညိုဘန်းကလေးနဲ့တို့ပြီးတော့လေသာပတင်းကနေအောက်ကိုပြချလိုက်တယ်။အဲ့ဒီမှာအောက်ကစောင့်နေတဲ့တေတောက်ကျူးတွေကအဲ့ဒီပြချလိုက်တဲ့ကြာညိုဘန်းလေးတွေကိုနားမှာပန်ပြီးတော့တထေးကြီးတတော်ရာကျော်ရှိပါစေ။တော်တော်သားရစရာကောင်းတဲ့ဘဝပေါ့နော်ဟုတ်လားတတိကြီးတတော်ရာကျော်ရှိပါလေ။နော်သူ့ရဲ့ကြီးစုကိုလည်းမကင်းမဲနဲ့သူ့ရဲ့အထောက်ပံ့ကိုပဲယူပြီးတော့နေကြရတဲ့လူတွေကတမျိုးလုံးလူလူဖြစ်နေတာဆိုတော့သူ့ကိုအဲ့ဒါလိုပြောကြတာပေါ့။အဲ့ဒီမှာတေနကအမကြီးကအဲ့ဒီခေါဝိနာတတိကြီးကိုတတ်တည်ပြန်ပြီးတော့အရှင်မင်းကြီးပတ်စံရှိတဲ့လူဆိုတာအရာရာကောင်းနေ။ဒါကြောင့်နော်ပညာရှိစီးစိမ်မဲ့တဲ့နော်လူမိုက်စီးစိမ်ရှိတဲ့လူကပါတယ်လို့ထပ်ပြောတာ။အဲ့လိုပြောတဲ့အခါကျတော့ဘုရားလောင်းကမင်းကြီးတဲ့ဟောဒီတေနကအမကြီးဟာနော်အော်ကွင်းထောင်ထားတဲ့ကြော်ကွင်းကိုမမြင်မဲနဲ့နော်ထမင်းလုံးကိုအယံဒ တကောလာပြီးတော့စားတယ်ကြီးငှက်လို့ပဲတဲ့နောက်ဒုက္ခရောက်မှာကို तू မမြင်ဘူးပေါ့ဟုတ်လားဒုက္ခရောက်မှာ तू မမြင်ဘူးတကယ်ဆိုလို့ရှိရင်နော်လောကကြီးမှာပစ္စည်းဥစ္စာရှိပြီးတော့အသိဉာဏ်မရှိတဲ့လူတဲ့နော်အသိဉာဏ်ရှိပြီးတော့ပစ္စည်းမရှိတဲ့လူကตาတယ်ဟုတ်လားအဲ့ဒီตาတယ်ဆိုတာနဲ့ပတ်သက်ပြီးတော့ तू ကဘာကိုတက်တည်ပြအောင်ဆိုတော့တကယ်ဒုက္ခရောက်လာပြီဆိုလို့ရှိရင်ဆိုကြပါစို့နော်အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်ကပစ္စည်းဥစ္စာတွေဆိုတာဧည့်သည်သဘောဖြစ်တယ်ပေါ့နော်ဧည့်သည်သဘောဖြစ်တဲ့အတွက်ကြောင့်ဒါတစ်ချိန်မှာအကြောင်းအမျိုးမျိုးကြောင့်ပျက်စီးသွားပြီဆိုရင်သူ့ကိုယ်သူလည်းသူချမ်းသာအောင်မစင်းသားတတ်ဘူးမတွေးတော့တဘူးဟုတ်လားအလွန်တရာမှသူပူလောင်ဆင်းရဲရလိမ့်မယ်ပေါ့အသိဉာဏ်မရှိလို့ကတော့ပျက်စီးရှိလဲတန်ဖိုးရှိတယ်လို့မဆိုနိုင်ဘူးလို့သူထပ်ပြီးတော့ပြောတယ်အဲ့ဒီမှာသူတို့နှစ်ယောက်အချီအချာပြောနေတာတွေကအလွန်မှများတယ်နောက်ဦးဇင်းဖြတ်ပြီးတော့ပြောမယ်နော်နောက်ဆုံးကြတော့သင်္ကအမတ်ကြီးကအလွန်ညစ်တယ်လို့ပြောရမယ်ဘလို့ပြောလဲဆိုတော့မင်းကြီးတဲ့စကားတွေကိုအရှိအဝေးကြီးပြောမနေတော့ဘူးတဲ့။နော်ပစ္စည်းရှိတဲ့လူကပို့ပြီးတော့ကောင်းတယ်ဆိုတာကိုအခြားမှာတက်တည်ရှာစရာမလိုဘူးတဲ့။အခုကျွန်တော်မျိုးကြီးတို့၅ယောက်သိန်းဒေဝိန်ကာမိန်ပကုတ်ဆိုတဲ့အမကြီး၄ယောက်ရဲ့ဝဟောတထားရဲ့၅ယောက်ဝိရိယမင်းကြီးကိုခန်းစားရတာရှိတယ်။ဒါပညာရှိရှုပြီးတော့ခေါမမိတ်ဆက်တထောင်တောင်နဲ့ကျွန်တော်မျိုးကြီးတို့ပညာရှိတွေပါပဲတဲ့။ဒါမဲ့လို့ဥစ္စာရှင်စီးစင်ရှင်ဖြစ်တဲ့မင်းကြီးကိုအခုခန်းစားနေရတယ်တဲ့။အဲ့ဒါတက်တည်ပဲတဲ့ကဲ။နောက်လူဘလို့ပြောမတော့ပြောလို့ရှင်မင်းကြီးကအမျက်တော်ရှာတာလေခါရနိုင်နေနော်မဟောတထာမှုလို့တာနေပြန်ပြေတော့ဒါကိုနိုင်အောင်ပြောနိုင်ပါအဲ့ဒီမှာမဟောတထာဘာပြောလို့ဆိုမင်းကြီးတဲ့ဘာတွေပဲပြောလို့နေတယ်တကယ်အခက်အခဲတွေ့လာပြီဆိုရင်ဒီအသိဉာဏ်မရှိတဲ့လူကဘာတွေပဲရှိလို့နေနေပြဿနာဖြစ်လာပြီဒုက္ခတစုံတရာတွေ့လာပြီဆိုရင်ဒီဉာဏ်ရှိတဲ့လူရဲ့ဓမ္မကျွန်တယောက်လို့ရိုးရိုးကြိုးကြိုးသူတို့ချင်းကိုချင်းကရတာပဲတဲ့ဟုတ်တယ်မဟုတ်လားဒကာမတို့ဦးဇင်တို့အခုယောဂဖြစ်ရင်ဘယ်ပြေးအောင်เสียอวนดีปี้อ่ะมาบ่อ้าวแต่ดีโยคะเนี่ยปัดแต่บ่เสียอวนก็กดได้อายุตีเลยหอดบ่ล่ะเนาะเสียอวนดีก็ขาซ้ายาล่ะเว้ยดิดาก็อุมาอุเซงก็เปาะปะล่ะบ่ห่มล่ะบาเว้ผิดๆกูอเซไม่ปี้ล่ะตะคุกๆอภิชาโลแล้วไม่ย่าดอกผู้ส่วนตีหลอกแม่เมียนหลอกแม่เทนได้หลูก็อเนซุไม่ย่าล่ะเว้ยชิงกัดย่าล่ะเว้ยดาก็พะยาหลอกมาเปาะปะล่ะเนาะตู้บาจี้เว้ผิดหลุนนี่อะเคอะเคอะแจ่ตื้อทุกข์ตะซงเตียนตื้อบิส่วนไอ้ดิปู่ก็หาปัญญาชีเรียะท่านโกจွန်เตียวหลูชิงกัดย่าล่ะဒါကြောင့်အသိဉာဏ်ရှိတဲ့လူသည်သာလေမိုက်ဟိုဘာဖြစ်တော့မြင့်မြတ်တယ်ဒါပြောတာအဲ့ဒီလိုပြောလိုက်တဲ့ခါကျတော့တင်တဲ့ကအမကြီးကဘာမှပြန်မပြောနိုင်တော့တော့စပါးလိုက်ထဲမှာရှိတဲ့စပါးတွေအကုန်ထုတ်လိုက်ပြီးဆိုတော့နောက်ထပ်ထုတ်เสียမကြံတော့ဟုတ်လားဒါသူ့အတွက်ကုံသွားပြီအဲ့ဒီမှာသူခေါင်းကြီးဆိုင်ချနေတဲ့အချိန်မှာဘုရားလောင်းကအားလုံးအတွက်အပြစ်ကင်းတဲ့အကြောင်းအရာတခုကိုထပ်ပြီးတော့အုပ်ပြီးတော့ချုပ်ပြီးတော့ပြောတယ်ဘာပြောလို့ဆိုတော့မင်းကြီးတဲ့ဟောဒီလောကကြီးမှာသမေညုဖရာဆိုတာဘာပစ္စည်းမှမရှိပါဘူးတဲ့ဒါပေမဲ့ဉာဏ်ပညာအရာမှာတော့အကြီးကျယ်ဆုံးအမြင့်မြတ်ဆုံးဖြစ်တယ်။ဒါကြောင့်လူတွေရောနတ်တွေရောပြမတွေရောစီသိမ့်ရှိရှိမရှိရှိဘလို့လူမျိုးမဆိုအကုန်လုံးဟာသူ့ကိုစီကတ်ကြရတယ်ခါစားကြရတယ်။ဒါဟာဘာကြောင့်စီကတ်ခါစားရတာလဲလို့မေးရင်ဉာဏ်ပညာကြောင့်စီကတ်ခါစားရတာ။ဟောအဲ့ဒါကြတော့ဘယ်သူမှဘာမှသူ့ကိုပြန်ပြောလို့မရနိုင်ဘူး။ဒါကလူငယ်တွေအတွက်ဦးဇင်ကဘုသူတာပြောပြတာဟုတ်လား။ဒါကြောင့်ပိဋကပေါင်းသူတို့ကတော့ဉာဏ်ပညာဆိုတာဘာလဲဆိုတာလေးနဲ့ပတ်သက်ပြီးတော့ဒါ၄ဟာလည်းပဲဉာဏ်ပညာတွေပဲဆိုတာကိုသိဖို့နားလည်ဖို့လိုတယ်။နောက်သောသောတုန်းကပြောလိုက်တဲ့ကံကံရဲ့အကျိုးကိုသိတာဟုတ်လား။ပုဂ္ဂိုလ်တ attva မရှိဘူးယုံနာမျှလားရှိတာလို့သိတာ။နောက်ဘယ်အရာဖန်ဆင်းထားလို့မှဖြစ်တာမဟုတ်အကြောင်းအကျိုးသဘာဝတရားတွေလို့သိတာ။အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးကိုသိတာ။တစ္ဆာ၄ပါးကိုသိတာဆိုတာတွေကဒါကအလွန်ထူးမြတ်တဲ့ပညာတွေ။ဒီနေ့မှဦးရှင်တို့ပညာဆိုတာဘာလဲဆိုတာ ਨੇ ပတ်သက်ပြီးတော့ကြည်ကြည်ပြက်ပြက်ပိသက်ပေါင်းသူတော်ကတော့လိလာစရာအလွန်ကောင်းတဲ့တုတ်တန်တစ်ပုဒ်ရှိတယ်။နော်အဲ့ဒီတုတ်တန်ကဘာလဲဆိုတော့ဦးဇင်းတို့เนาะပညာရှိဆိုဒီမှာဆိုပြီးတော့တရားကောင်းစဉ်လေးတက်ပြီးတော့ဟောထားတာရှိတယ်။အဲ့ဒီထဲမှာတော့အจิตတန်ဝတ်ပြောထားတယ်ပေါ့။အဲ့ဒီလိုတုတ်တန်လေးတွေ ਨੇ ဆက်ဆက်ပြီးတော့နားထောင်မယ်ဆိုရင်တော့ပို့ပြီးတော့ကြည်ပြက်နိုင်တယ်ပေါ့။နော်ဘဟုဓာတုကတုတ်တန်တဲ့တုတ်တန်ရဲ့နာမည်ကအဲ့ဒီတုတ်တန်မှာမြတ်စွာဘုရားကရှင်အနန္ဒာကိုဟောတာစိတ္တအနန္ဒာဟောဒီလောကကြီးမှာလူမိုက်တို့ကြောင့်သာလေဒုက္ခရောက်ကြရတာပူလောင်ကြရတာဆိုတာရှိတယ်။နော်ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကြောင့်ဒုက္ခရောက်ကြရတယ်ဆိုတာမရှိဘူးတဲ့။ဘေးဟူသည်မြတ်အဆင်မပြေမှုဟူသည်မြတ်တို့ဒီဒုက္ခဟူသည်မြတ်တို့ဒီလူမိုက်တို့စီကနေလာတာတဲ့။အဲ့လိုဟောတဲ့အခါကျတော့ရှင်အနန္ဒာကမြတ်စွာဘုရားကိုမေးတယ်။မြတ်စွာဘုရားတဲ့။အဘယ်မြတ်လောက်ဖြင့်ပညာရှိတဲ့လူတစ်ယောက်လို့ဆိုနိုင်မလဲ။စဉ်းစားဆင်ခြင်တတ်တဲ့လူတစ်ယောက်လို့ဆိုနိုင်မလဲ။ဆိုလိုတာကဘာဒီကိုသိတဲ့လူကိုပညာရှိလို့ဆိုမလဲ။ဒါဘာဒီကိုသိတဲ့လူကိုပညာရှိလို့ပြောလိုက်လို့ရှိရင်ပညာဆိုတာဘာလဲဆိုတာကိုတွေ့ဝိုက်ပြီးတော့အတိတ်ဘယ်ကိုနားလည်သွားစရာအကြောင်းမရှိဘူးလားရှိတာပေါ့အဲ့တော့အဲ့ဒီသုတ္တမမြတ်စွာဘုရားကပညာရှိဆိုတာဘယ်လိုလူမျိုးလဲဆိုတာကိုမြတ်စွာဘုရားအကျင့်တုံးဟောတယ်အဲ့ အဲ့ဒါကိုဦးဇင်းကအချင်းချုပ်ပြီးတော့ပဲပြောမယ်ဟုတ်လားအကျေတင်းဝအဲ့ဒီတုတ်တံကိုနားထောင်ကြည့်ပေါ့နော်အဲ့ဒီမှာမြတ်စွာဘုရားပြောပြတာက၄မျိုးဓာတုကုသလောဟောတိတဲ့ဓာတ်သဘာဝတွေကိုလိမ္မာကျွမ်းကျင်ရမေးတဲ့ပညာရှိဖြစ်ခြင်းနဲ့ဆိုရင်ဟုတ်လားဓာတ်သဘာဝတွေကိုလိမ္မာကျွမ်းကျင်ရမယ်အာယတနာကုသလောဟောတိတဲ့အာယတနာတွေနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်ရမေးတဲ့ပရိစ္ဆသမုပ္ပါဒကုသလောဟောတိတဲ့ပရိစ္ဆသမုပ္ပါဒအကြောင်းအကျိုးသဘာဝတရားတွေနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်ရမယ်ဌာနဌာနကုသလောဟောတိတဲ့အရာဌာနဟုတ်သည်မဟုတ်သည်တို့၌လည်းလိမ္မာကျွမ်းကျင်ရမေးတဲ့၄မျိုးအဲ့ဒီ၄မျိုးကိုလိမ္မာကျွမ်းကျင်မှုရှိမှပညာရှိလို့ဆိုရမေးတဲ့အဲ့တော့ဥစဉ်တို့ဓာတုကုသလောဓာတ်တွေကိုလိမ္မာကျွမ်းကျင်တယ်ဆိုတာမပြောတာတော့ဓာတ်၁၈ပါးဆိုတာပြည်သူတို့ကြားဘူးတယ်မဟုတ်လားအဲ့ဒီခန္ဓာကိုယ်ကြီးကိုစက္ခုဓာတ်သောတ္တဓာတ်ခန္ဓာဓာတ်ဇိဝဓာတ်ကာယဓာတ်မနဓာတ်ဆိုပြီးတော့ဓာတ်ကြီး၆ပါး ਨੇ တိဆောက်တာအပြင်ဘက်မှာရူပဓာတ်တတ္ထဓာတ်ခန္ဓာဓာတ်ရတ္တဓာတ်ဖုထဘဓာတ်ဓမ္မဓာတ်ဆိုတော့အာယုံ6ပါးမရှိဘူးလားအဲ့တော့ဓာတ်ဘယ်နှပါးဖြစ်သွား12ပါးဖြစ်သွားပြီအဲ့ဒီမှာစက္ခုဓာတ်နဲ့ရူပဓာတ်နဲ့တွေ့တဲ့အခါမှာစက္ခုဝိညာဏဓာတ်ဆိုပြီးတော့ဓာတ်အစ်တစ်မျိုးထပ်ဖြစ်တယ်ဒါတွေကအလေးနဲ့ဆုံးသောဓာတုဗေဒပညာလို့ဦးဇင်းကတော့ဆိုခြင်းတယ်ဒါကိုသိလို့ရှိရင်နိဗ္ဗာန်ချမ်းသာကိုရနိုင်တယ်နော်ဒါကိုတကယ်သိနိုင်မယ်ဆိုလို့ရှိရင်ဟုတ်လားစက္ခုတ္တနဲ့ရူပါဒနဲ့တွေ့မိတဲ့အခါဘာဖြစ်လဲစက္ခုဝိညာဏတ္ထမြင်သိစိတ်ဆိုတဲ့သဘာဝတရားလေးတစ်မျိုးဒါအတိတ်ပေါ်ပုဂ္ဂိုလ်လည်းမဟုတ်တတ္တဝါလည်းမဟုတ်ဘူးသဘာဝတရားတစ်မျိုးဟောအဲ့ဒါလိုပဲဦးဇင်းတို့သောတ္တဝိညာဏတ္ထခန္ဓာဝိညာဏတ္ထဇိဝဝိညာဏတ္ထကာယဝိညာဏတ္ထမနောဝိညာဏတ္ထဒါအချင်းချုပ်ပဲဦးဇင်းကပြောလိုက်တာအဲ့ဒီ6မျိုးထပ်ပေါင်းလိုက်တဲ့အခါကျတော့ဓာတ်ဘယ်နှပါးဖြစ်သွား18မျိုးဒါကိုမဟုတ်ချေတော်ကြီးကတော့အခန္ဓာအတိုက်ဓာတ်အပွင့်ဓာတ်လို့ဒီလိုလေးသုံးတယ်ဒါကအလွန်ကောင်းပါလေနောက်အခန္ဓာကအတွင်းအာယတနာ6ပါးမျက်စိနာနာလျှာကိုယ်စိတ်အတိုက်ဓာတ်ကအာယုံ6ပါးအပွင့်ဓာတ်ကဝိညာဏဓာတ်6ပါးဒါကိုပြောတာအဲ့ဒီဓာတ်18ပါးကိုသိမယ်မြင်မယ်ဆိုလို့ရှိရင်အဲ့ဒါဓာတုကုသလောဓာတ်မှလိမ္မာကျွမ်းကျင်တယ်အဲ့ဒီမှာရှင်ယန္တနာကမျက်စွာဘုရားကိုဆက်မေးတယ်မျက်စွာဘုရားတဲ့နောက်ထပ်ဓာတ်တွေကိုလိမ္မာကျွမ်းကျင်ဖို့ရှိသေးသလားတဲ့ရှိသေးတယ်တဲ့ဘာတွေကိုလိမ္မာဖို့ရှိသေးတုံးဓာတ်ကိုကျွမ်းကျင်လိမ္မာတဲ့ပုံကိုလို့ပြောဖို့အတွက်ဘာတွေရှိသေးတုံးဘာတွေလိုသေးတုံးဆိုတော့နောက်ထပ်သိရမယ့်ဓာတ်တွေပေါ့တမျိုးဟောတာပါပဲတကယ်တမ်းပြောရမယ်ဆိုလို့ရှိရင်တော့ဒီဓာတ်18ပါးထဲမှာပဲထိုက်တင်တယ်လို့ပြန်ပြီးတော့အကျုံးဝင်မှာပါအဓိကသိဖို့ကဒီဓာတ်18ပါးပဲသို့သောမြတ်စွာဘုရားရဲ့ဒေသနာအရာမှာကျွမ်းကျင်လိမ္မာတော်မူတာလေးကိုကြည်ညိုနိုင်ဖို့ဒါဥစဉ်ကပြောပြတာဟုတ်လားနောက်ထပ်သိရမယ့်ဓာတ်သဘာဝပါရီရှိသေးတုံးဆိုတော့နော်ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်အာကာသဓာတ်ဝိညာဏဓာတ်ဆိုတဲ့ဓာတ်6မျိုးဟုတ်လားတကြီးလေးပါပထဝီအဘောဝါယောပထဝီအဘောတေဇောဝါယောပြီးတော့အဲ့ဒါကိုအာကာသဆိုတာเนาะအကြာဓာတ်เนาะအဟာဓာတ်ဒါကိုထည့်ရမယ်ဟုတ်လားဒါကိုလည်းလူတွေမမောတဲ့သဘောမရှိဘူးလားရှင်เนาะဒီအာကာသဆိုတာနားလေအောင်စဉ်းစားเนาะအာကာသအကြာအပေါက်ဟုတ်ရလားအေးပြီးတော့ဘာလို့ဆိုတော့ဝိညာဏဓာတ်ဒါကတော့နန္တတိမှုသဘောပေါ့နောက်ထပ်အဲ့ဒါကိုအရင်အချင်းချုပ်ပဲအကုန်လုံးပြောပါမယ်နောက်ထပ်ဆက်ပြီးတော့နော်ဓာတ်တွေရဲ့ပုံမှာလိမ္မာကျွမ်းကျင်မှုမြတ်စွာဘုရားဟောသွားတာ။ဘာပြောသွားတယ်ဆိုတော့ဒုက္ခဓာတ်ဒုက္ခဓာတ်သောမနတ္တဓာတ်ဒေါမနတ္တဓာတ်ဥပေက္ခဓာတ်အဝိဇ္ဇာဓာတ်ဆိုဟောဓာတ်ချောင်းမျိုးထပ်ဟောတယ်။ဒုက္ခဆိုတာကကိုယ့်ရဲ့ချမ်းသာခြင်းဒုက္ခဆိုတာကကိုယ့်ရဲ့ဆင်းရဲခြင်းသောမနတ္တဆိုတာစိတ်ရဲ့ချမ်းသာခြင်းဒေါမနတ္တဆိုတာစိတ်ရဲ့ဆင်းရဲခြင်းဥပေက္ခဆိုတာကအဲ့ဒီလိုချမ်းသာခြင်းဆင်းရဲခြင်းမထင်ရှားတဲ့အလေအလတ်ဝေဒနာအဝိဇ္ဇာဓာတ်ဆိုတာဘာမှအမှန်တရားတွေကိုမသိတဲ့သဘောဟောဓာတ်ချောင်းမျိုးနောက်ထပ်တစ်ခါ6မျိုးတခုထပ်ပြီးတော့ဟောပြန်တယ်အဲ့ဒီ6မျိုးကဘာလို့ဆိုတော့ကာမဓာတ်និခမဓာတ်ဟောကာမဆိုတာကမနေ့ကပြောတယ်နော်နောက်ဝိတုကာမကိလေသာကာမရှိတယ်အဲ့ဒီကထွံ့မြောက်အကျိုးသာတာကនិခမဓာတ်ဒါလည်းဓာတ်တဘာဝပုဂ္ဂိုလ်တ ত্ত্ব မဟုတ်ဘူးလို့မြင်ရမယ်နော်သူသဘောသူဆောင်နေတဲ့ဓာတ်တဘာဝတရားတွေအကောင့်တ်အစိုးတ်ဒီလိုတော့ क्वे တာပေါ့နော်ကာမဓာတ်និခမဓာတ်တတွဲဟုတ်လားပြဘာဒတ်တဲ့အပြဘာဒတ်တဲ့တတွဲပြဘာဒတ်ဆိုတာဒေါသအပြဘာဒတ်ဆိုတာမေတ္တာသောပေါ်လာဒါလည်းပါလေတုံးဓာတ်တဘာဝဟုတ်လားဝိဟိန္တာတဲ့အဝိဟိန္တာတဲ့ဝိဟိန္တာဆိုတာကညှင်းဆဲတာနှိပ်စက်တာအလွန်ကြမ်းတမ်းတဲ့ဒေါသအဝိဟိန္တာဆိုတာကတနာကျင်တာကရုဏာတရားဟုတ်လားအဲ့ဒါလိုစန့်ကျင်ဘက်တဲ့တွေနဲ့လောကကြီးမှာတိဆောက်ထားတာမရှိဘူးလားရှိတယ်ဒါတွေကိုနားလည်ရမေးတဲ့နောက်တစ်ချက်မျိုးနောက်ကာမတ္တရူပတဲ့အရူပတဲ့ဟောအချင်းချုံးနဲ့မြတ်စွာဘုရားကနော်ကာမဘုံမှာဖြစ်နေတဲ့ဓာတ်တဘာဝရူပဘုံမှာဖြစ်နေတဲ့ဓာတ်တဘာဝအရူပဘုံမှာဖြစ်နေတဲ့ဓာတ်တဘာဝနောက်ပြီးတော့မြတ်စွာဘုရားအချင်းချုပ်ထပ်ပြီးတော့ပြောပြန်တယ်သင်္ခတ္တဓာတ်အသင်္ခတ္တဓာတ်ဒါတော့ကြားဘူးတယ်မဟုတ်လားသင်္ခတ္တဓာတ်ဆိုတာကပြုပြင်ထားလို့အကြောင်းတရားတွေကြောင့်ဖြစ်ပေါ်နေတဲ့တဘာဝတရားမှန်သမျှကိုသင်္ခတ္တဓာတ်အ အသင်္ကတတဆိုတာနိဗ္ဗာန်ကိုပြောတာဟောတကယ်တမ်းကဓာတ်ကဒီနှမျိုးပဲရှိတာတူရရှုလိုက်ရင်သင်္ကတတနဲ့အသင်္ကတတဓာတ်တွေကိုသိတယ်ဆိုရင်ဒါဓာတုကုသလောဓာတ်မှာလိမ္မာကျွမ်းကျင်တယ်ဓာတ်တဘာဝတွေမှာလိမ္မာကျွမ်းကျင်တယ်တော့ဒါပါလဲလို့မင်းရင်ပညာဓာတ်ကိုသိတာပညာနောက်အာယတနာဆိုတာကစောစောကပြောခဲ့တဲ့မျက်စိနာနာလျှာကိုရှိနော်ယူပါယုံတတယုံကနယောတတယုံဖုဒ္ဓပါယုံဓမ္မယုံဒီ12မျိုးကိုအာယတနာ12ပါးဒါကိုလိမ္မာကျွမ်းကျင်ရမယ်ဟုတ်လားနောက်ပရိစ္ဆေသမုပ္ပါဒကုသလောတွေပရိစ္ဆေသမုပ္ပါဒကိုလိမ္မာကျွမ်းကျင်ရမယ်ဆိုတာတော့ပြောရင်အလွန်ကျေတယ်ပေါ့နော်နော်ဒီအကြောင်းတရားကြောင့်ဒီအကျိုးတရားတွေဖြစ်လာတယ်ဒီအကြောင်းတရားမရှိရင်ဒီအကျိုးတရားမဖြစ်နိုင်ဘူးဒါပရိစ္ဆေသမုပ္ပါဒရဲ့အနစ်ချုပ်ပဲဘယ်အရာမှအကြောင်းမဖြစ်နေတာမဟုတ်ဘူးဟုတ်လားဒါကိုအကျေပြောမယ်ဆိုရင်တော့ဘယ်လိုပြောမှာတော့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏအဲ့ဒီကနေပြီးတော့ဧဝမေတ္တကေဝလတ္တဒုက္ခခန္ဓတ္တတမှုရေရောဟောဒီဒုက္ခတွေကလွဲလို့တခြားဘာတွေဖြစ်နေတာမှမဟုတ်ဘူးဆိုဟောဒါကပရိစ္ဆေသမုပ္ပါအနုလောမဟုတ်လားအဝိဇ္ဇာရတွေ့ဘောအတ္တိတဝိရာကဏိရောဓသင်္ခါရဏိရောဓနော်အဝိဇ္ဇာချုပ်ငြိမ်းသွားလို့ရှိရင်ယူလုံမှုသင်္ခါရတွေချုပ်ငြိမ်းမယ်အဲ့ဒီတိုင်းဆက်သွားမယ်ဆိုရင်မဖြစ်သွားဧဝမေတ္တကေဝလတ္တဒုက္ခခန္ဓတ္တဏိရောဓဟောဒီဒုက္ခတွေချုပ်သွားတာဒါကိုနားလဲကျွမ်းကျင်မယ်ဆိုရင်ဒါပါတော့ပရိစ္ဆေသမုပ္ပါဒကုသလောเนาะပရိစ္ဆေသမုပ္ပါဒမှာကျွမ်းကျင်လိမ္မာတဲ့အတွက်ကြောင့်သူသည်ပညာရှိအဲ့တော့ပရိစ္ဆေသမုပ္ပါဒကိုသိတာဒီပညာလို့ဒီလိုပြောလို့မရဘူးလားရတယ်နောက်ဌာနာဌာနာကုသလောဟောတိတဲ့အရာဌာနာဟုတ်ဒီမဟုတ်ဒီမှာလဲလိမ္မာကျွမ်းကျင်ရမယ်တဲ့အဲ့ဒါကြတော့အရင်ကျေပြန့်သွားတယ်အဲ့ဒီအချက်လေးတော့ဦးဇင်းကလည်းနည်းပြောခြင်းတယ်ဘာပြောထားတုံးဆိုတော့အဲ့ဒီမှာတောတဗံပုဂ္ဂိုလ်ရဲ့ဂုံကြီးပြောထားတယ်သစ္စာလေးပါးကိုထွတ်ထွင်းပြီးတော့တည်တော်မူကြတဲ့သောတပန်အရိယာသူတော်ကောင်းတွေဟာအဲ့ဟောဒီသင်္ခါရတရားတွေရဲ့ပုံမှာနေသဒုက္ခအတ္တလို့ထင်စရာအကြောင်းမရှိတော့ဘူးတဲ့ပုထုဇဉ်တွေသာလင်သင်္ခါရတရားတွေရဲ့ပုံမှာနေသဒုက္ခအတ္တလို့ထင်စရာအကြောင်းရှိတယ်တဲ့အကြောင်းဟုတ်ဒီမဟုတ်ဒီဆိုနားလေဆိုအဲ့ဒါကိုပြောတာနေသဆိုတာဘာတော့မြဲတာဒုက္ခဆိုတာဘာတော့ချမ်းသာတာအတ္တဆိုတာဘာတော့အစိုးရတာပိုင်နေနိုင်တယ်လို့ထင်တယ်ဦးဇင်းကနည်းနည်းပဲအကြံမြင့်လေးပဲပြောတာနော်ဒါကဓမ္မတို့အလုံးဉာဏ်ရှိတဲ့လူတွေကြီးပဲဟုတ်လားအေးအဲ့တော့သောတပန်ပုဂ္ဂိုလ်တွေဟာသင်္ခါရတရားတွေအပေါ်မှာနေသဒုက္ခအတ္တလို့ထင်စရာအကြောင်းမရှိတော့ဘူးပုထုဇဉ်တို့သိတာလဲနေသဒုက္ခအတ္တလို့ထင်စရာအကြောင်းရှိတာဟုတ်တယ်မဟုတ်လားနော်သောတပန်တွေဟာသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလို့သူတို့သိတယ်ပေါ့ဆိုလိုတာကနောက်ပြီးတော့သောတပန်ပုဂ္ဂိုလ်တွေဟာအမေတက်ဆရာအကြောင်းမရှိဘူးဖေတက်ဆရာအကြောင်းမရှိဘူးယန္နာတက်ဆရာအကြောင်းမရှိဘူးဘုရားကိုသွေးချင်းတရားလို့ဆရာအကြောင်းမရှိဘူးတန်ခါသင်ခွင့်ဆရာအကြောင်းမရှိဘူးမြတ်စွာဘုရားမတပါတခြားသောပုဂ္ဂိုလ်ကိုဆရာလို့ညွှန်ပြတဲ့အကြောင်းမရှိဘူးလေ6မျိုးဥထုဇဉ်ပုဂ္ဂိုလ်တို့ဒီသားလဲဖြစ်မယ်ဆိုရင်အမေတက်ဆရာအကြောင်းရှိနေသေးတယ်တက်ချင်းတက်အောင်မယ်ဖြစ်နိုင်သေးတယ်ပေါ့ဆိုလိုတာဟုတ်လားအဲ့လိုပဲအဖေတက်ချင်းတက်နိုင်သေးတယ်ယန္နာတက်ချင်းတက်နိုင်သေးတယ်ဘုရားသွေးစင်းတရားလုံးချင်းလုံနိုင်သေးတယ်တန်ခါသင်ခွင့်မဲ့ဆိုခွင့်နိုင်သေးတယ်မြတ်စွာဘုရားမတော်ဘာတခြားသောပုဂ္ဂိုလ်ကိုဆရာဖြစ်နေညွှန်မဲ့ဆိုရင်သူတို့ညွှန်နိုင်သေးတယ်တဲ့အကြောင်းဟုတ်ဒီမဟုတ်ဒီကိုသိတယ်ဆိုတာဒါကိုပြောတာတဲ့ဟုတ်လားပြီးတော့ဒီကမ္ဘာလောကကြီးမှာဘုရားနှစ်ဆူတပြိုင်တည်းထက်ပွင့်စရာအကြောင်းမရှိဘူးဟောဒါကိုလည်းသိရမယ်တဲ့လောကနဲ့ပတ်သက်ပြီးတော့ဒီလောက်တော့သိရမယ်ဟုတ်လားမတုကာမတိဘုရားဖြစ်စရာအကြောင်းမရှိဘူးဟုတ်လားမဟာပြိမာဖြစ်စရာအကြောင်းမရှိဘူးဟုတ်လားစัจจဝိမင်းဖြစ်เสียအကြောင်းမရှိဘူးဒါကိုလည်းသိရမယ်ဟုတ်လားပြီးတော့ဦးဇင်းတို့နောက်ပိုင်းပြောတာလေးကအယက်မှတ်သားစရာကောင်းပါလေဒုစရိုက်တရားသူစရိုက်တရားတွေနဲ့ပတ်သက်ပြီးတော့အကြောင်းဟုတ်ဒီမဟုတ်ဒီကိုသိတာဒါလေးကိုမှတ်သားစီခြင်းနဲ့ဦးဇင်းကဟုတ်လားနောက်ဒုစရိုက်တရားတွေဟာတဲ့ချမ်းသာခြင်းဆိုတဲ့အကျိုးကိုပေးနိုင်စရာအကြောင်းမဟုတ်ဘူးတဲ့ဒါသူ့တဘာဝကိုဟာစချမ်းသာမှုကိုသူမဖြစ်စေနိုင်ဘူးမြတ်စွာဘုရားတော့အသေးစိတ်ဟောတာပါကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တခုချင်းဟောတာဦးဇင်းကတော့အချင်းကိုကြည့်ပြီးတော့ဒါအချင်းချုပ်ပြီးတော့ပြောတာပေါ့နော်ဒုစရိုက်တရားတွေဟာချမ်းသာဒုက္ခအကျိုးကိုပေးနိုင်စရာအကြောင်းမရှိဘူးသူတို့အကြောင်းရှိတာကဘာလဲဆင်းရဲဒုက္ခဆိုတဲ့အကျိုးကိုပေးနိုင်စရာအကြောင်းမရှိတဲ့အဲ့လိုပဲတဲ့ဒုစရိုက်တရားတွေဟာဆင်းရဲဒုက္ခဆိုတဲ့အကျိုးကိုပေးနိုင်စရာအကြောင်းမရှိဘူးတဲ့ဘယ်သူကပေးသေးခြင်းလို့မှပေးလို့မရအောင်ဒုစရိုက်တရားဆိုတာချမ်းသာဒုက္ခဆိုတဲ့အကြောင်းကိုအကျိုးကိုပဲပေးစရာအကြောင်းရှိတယ်တဲ့အကြောင်းဟုတ်ဒီမဟုတ်ဒီကိုသိတယ်ဆိုတာဒါတဲ့ဟုတ်လားနောက်ပြီးတော့ဒုစရိုက်တရားတွေဆိုတာဘဝပျက်စီးပြီးတဲ့နောက်မှာကောင်းရမြတ်ကိုပို့နိုင်တဲ့အကြောင်းသူတို့မှမရှိဘူးတဲ့ဒုစရိုက်တရားတွေကပြည့်သေးပြီးတဲ့နောက်မှာယုံညံ့တဲ့ဘဝတွေကိုပို့နိုင်စရာအကြောင်းသာရှိတယ်တဲ့ဒုစရိုက်တရားတွေကသေးပြီးတဲ့နောက်မှာယုံညံ့တဲ့ဘဝတွေကိုပို့နိုင်စရာအကြောင်းမရှိဘူးတဲ့မြင့်မြတ်တဲ့ဘဝတွေကိုသာလည်းပို့နိုင်စရာအကြောင်းရှိတယ်တဲ့ဟောအကြောင်းဟုတ်ဒီမဟုတ်ဒီကိုသိတာပညာဟုတ်ရဲ့လားဒါအရေးကြီးတာလေးကိုပဲဘုရားပြောသွားတယ်လို့ဆိုကြပါစို့နော် တော့တာဘာပုံကိုယ်လေးဖြစ်သွားရင်ဘလို့ဖြစ်သွားလေဟုတ်လားလောကကြီးကဘလို့ဖြစ်တဲ့တည်းဟုတ်လားအခုနောက်ပြောလိုက်တဲ့ဒုစရိုက်နဲ့သူ့ရဲ့သူ့စရိုက်တို့ရဲ့တော့စွမ်းရည်တတ္တိတော့သူတို့ရဲ့အကြောင်းဟုတ်တဲ့မဟုတ်တဲ့သဘာဝတရားတွေကိုနားလည်မယ်ဆိုလို့ရှိရင်ဒါအများကြီးဒကာဓမ္မတို့ဦးဇင်းတို့ဘဝမှာကိုကသာဒီအရာကိုတကယ်သိမယ်နားလည်မယ်ဆိုရင်တော့ကောင်းကောင်းမွန်မွန်နေသွားနိုင်ကြအကြောင်းမရှိဘူးလားနော်ဒီပညာရဲ့အလင်းရောင်အောင်မှာကိုယ့်ရဲ့လမ်းကြောင်းကိုကိုဖြောင်းဖြောင်းရှောက်လို့ရတယ်ဟုတ်တယ်မဟုတ်လားဒုစရိုက်တွေဟာချမ်းသာတဲ့အကျိုးကိုပေးနိုင်စရာအကြောင်းမရှိဘူးဆိုတာတကယ်သိမယ်ဆိုရင်ဒုစရိုက်ကိုဘယ်သူလုံရဲမလဲနော်ဒုစရိုက်တွေဟာချမ်းသာတဲ့အကြောင်းကိုပေးစရာရှိတယ်ဆင်းရဲတဲ့အကြောင်းကိုပေးစရာမရှိဘူးဆိုတာသိရင်ဒုစရိုက်ကိုဆုံးဝရှိတယ်များလုံးမှာပဲဟုတ်တယ်မဟုတ်လားအဲ့ဒါလိုပဲဒုစရိုက်တရားတွေဟာယုံညံ့တဲ့ဘဝကိုပို့တယ်ဆိုတာသိမယ်ဆိုရင်ဘယ်သူလုံရဲမလဲဒုစရိုက်တရားတွေဟာကောင်းတဲ့ဘဝကိုပို့မယ်ဆိုတာကိုသိမယ်ဆိုရင်ဒါအားကိုးကြမှာပဲလှုပ်ကြမှာပဲဟုတ်တယ်မဟုတ်လားဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ဒီတုတ်တန်လေးကိုနားကြည့်လိုက်တဲ့အခါမှာပညာရှိဆိုတာဒီလိုဟာမျိုးသိတဲ့နားလေတဲ့ကျွမ်းကျင်တဲ့ပုံကိုပညာရှိလို့ပြောတာတဲ့ဒါကိုဦးဇင်းတို့တက္ကသိုလ်တို့စဉ်းစားကြည့်မယ်ဆိုရင်ပညာဆိုတာဘာလဲဆိုတာလည်းပဲနားလေလို့မရဘူးလားရတယ်ဓာတ်တည်းရဲ့သဘောကိုလိမ္မာကျွမ်းကျင်တာပညာအာယတနာတည်းရဲ့သဘောကိုလိမ္မာကျွမ်းကျင်တာပညာပရိစ္ဆေသမုပ္ပါဒ်ကိုလိမ္မာကျွမ်းကျင်တာပညာဟုတ်ရပြီတော့ဘာတော့အကြောင်းဟုတ်သည်မဟုတ်သည်တို့၌လိမ္မာကျွမ်းကျင်တာကိုပညာအဲ့တော့ပညာရဲ့သဘောသဘာဝလေးတွေကိုဒါဦးဇင်းတို့ပြောပြတာ။နောက်တရားအပိုင်း၃ပိုင်းလောက်ပိုင်းထားတာတစ်ပိုင်းပဲပြီးသေးတယ်။ဒီနေ့တရားတော့ရှည်မယ်လို့ဦးဇင်းကတော့သောက်ရက်ဆက်ပြီးတော့ထင်ထားတယ်။ဟုတ်လားပြောစရာလည်းနောက်ထပ်အများကြီးကျန်နေသေးတယ်နော်။အဲ့တော့ပညာဆိုတာဘာလဲဆိုတာအခုပြောခဲ့တဲ့စကားစုတည်ပညာရဲ့အဓိပ္ပာယ်တွေကိုဒါဖွင့်ဆိုတဲ့သဘောပါပဲ။ဟုတ်လား။အေးအဲ့ဒီပညာမှာဘလို့အစွမ်းရည်တက်တီတွေရှိလဲဆိုတာကိုပြောဖို့ရှိတယ်။အဲ့ဒီပညာတွေရအောင်ဘလို့ကြိုးစားအထောက်အမလဲဆိုတဲ့အပိုင်းလည်းရှိနေသေးတယ်။ဟုတ်လား။အဲ့တော့ဦးဇင်းတို့ပညာမှာဘယ်လိုစွမ်းရည်တက်တီရှိလဲလို့မေးလို့ရှိရင်เนาะအကြောင်းအရာလေးနှစ်ခုကိုကင်ပြီးတော့ဦးဇင်းတို့ပြောရင်เนาะဆောစောကဉာဏ်ပညာရှိလို့ရှိရင်ကိုယ့်ရဲ့အကျိုးစီးပွားသူတော်ဘာရဲ့အကျိုးစီးပွားကိုဖြစ်ထင်းအောင်ဆောင်ရွက်နိုင်တယ်မိမိရဲ့အကျိုးစီးပွားမဲ့သူတော်ဘာရဲ့အကျိုးစီးပွားမဲ့တွေကိုမဖြစ်အောင်လဲတားဆီးနိုင်တယ်ဆိုတာလေးကိုအထိုင်းလေးကိုဒါပြောခဲ့တယ်เนาะအခုပြောမဲ့အကျိုးကျေးဇူးတွေကတော့အလွန်မြင့်မားတဲ့အကျိုးကျေးဇူးတွေလို့ဆိုကြပါစို့เนาะဘယ်ဒေသနာလေးတွေကိုအခြေခံပြီးတော့ပြောရင်တော့ဆိုတော့ဦးဇင်းတို့ဘုရားရှင်ကိုရမကြီးဟောထားတာတခုရှိတယ်ဝိဇ္ဇာဘိက္ခဝေပုပ္ပံကမကုသလနာဓမ္မနာတမပတ္တိယအနွတ်ဒေဝဟီရိုတပ်ပံဆိုတဲ့ဒေသနာလေးရှိတယ်။နောက်အဓိပ္ပာယ်ကဘာပြောတော့ဆိုတော့တိမှုဆိုတဲ့ဉာဏ်ပညာသည်ကုသိုလ်ဆိုတဲ့ကောင်းမှုတွေထဲမှာခေါင်းဆောင်ဖြစ်တယ်တဲ့။နောက်ဉာဏ်ပညာသည်ကောင်းတာတွေမှန်သမျှရဲ့ခေါင်းဆောင်တဲ့။နောက်ဟီရိဥတ္တပဆိုတဲ့အရှိအကြောက်တရားကတော့နောက်လိုက်ဖြစ်တယ်တဲ့။နောက်လူတယောက်ချမ်းသာဒုက္ခဆိုတဲ့ပန်းတိုင်ကြီးကိုချီတက်တဲ့နေရာမှာတိမှုဉာဏ်ပညာရဲ့ခေါင်းဆောင်ဥမာကိုကသွားရမယ်ပေါ့။နောက်လိုက်ကဘာဖြစ်မှာတော့ဆိုတော့မကောင်းမှုကိုရှက်တက်တဲ့သဘောကြောက်တက်တဲ့သဘောလို့ဆိုတဲ့ဟီရိဥဒ္ဓဘတရား။အဲ့တော့ပြည့်တဲ့ပေါင်းသူတော်ကောင်တို့ဒီအချက်ကိုစဉ်းစားကြည့်ပညာရဲ့ဆွမ်းရည်တက်တီကိုတွေ့ရလိမ့်မယ်။လူတွေဟာကိုသိတယ်လို့လုပ်ကြတာပဲလေ။အဲ့တော့ကိုယ့်ရဲ့ဉာဏ်ပညာကအစဉ်အတည်းမြင့်မားတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကာယကံမှုဝစီကံမှုမနောကံမှုတွေဟာကောင်းမှုတွေနဲ့ပြည့်နေမယ်လို့မဆိုနိုင်ဘူးလား။ပညာရှိနေရပညာရဲ့ခေါင်းဆောင်မှုအောက်မှာကုသိုလ်ကောင်းမှုတွေဟာเนาะအစီအစဉ်တခြားဖြစ်ပေါ်ပြီးတော့မနေပြန်ဘူးလားနေเนาะပညာသည်ကောင်းမှုတို့ရဲ့ခေါင်းဆောင်ပညာရှိနေရကောင်းမှုဆိုတာရှိမှာပဲကောင်းမှုဆိုတာဖြစ်လို့ရှိရင်ကောင်းမှုရဲ့အကျိုးဆက်ချမ်းသာဒုက္ခဆိုတာမရနိုင်ဘူးလားအေးဒါပညာရဲ့စွမ်းရည်တတိဆိုတာနဲ့ပတ်သက်ပြီးတော့အဲ့ဒီအချက်ကိုမှတ်သားစေခြင်းနဲ့စံကျင်ဘက်အနေနဲ့အဝိဇ္ဇာဘိက္ခဝေပုပ္ပံကမအကုသလနာဓမ္မနာတမပတ္တိယအနောဒေဝအာဟိရိကအနုတ္တပံเนาะအဲ့ဒါကဘာပြောတော့ဆိုတော့မကောင်းမှုအကုသိုလ်တရားတွေမှာတော့အဝိဇ္ဇာဆိုတဲ့မသိမှုဉာဏ်ပညာမဲ့မှုကခေါင်းဆောင်နေတဲ့နောက်လိုက်ကြည့်ကတော့အရှိအကြောင်းမရှိမှုလို့ဆိုတဲ့အာရီတွေကအနုတ္တပတရားနှစ်ပါးတဲ့ဒါလည်းပဲချက်ထွင်းပြီးတော့ကိုယ့်ကိုစဉ်းစားရမယ်ဟုတ်လားဒါကြောင့်သိရင်ကောင်းမှုတွေဟာဖြစ်နေပဲမသိဘူးဆိုရင်တော့မကောင်းမှုတွေဖြစ်နေပဲဒါကြောင့်ဒီသိမှုဆိုတာလေးကိုတန်ဖိုးထားဖို့ပြောပြတော့တနည်းအားဖြင့်တိမှုရဲ့စွမ်းရည်တက်တီကိုအဲ့ဒီအခြေအနေလေးနဲ့ကိုင်းပြီးတော့ဦးဇင်းကပြောကြည့်အောင်။နော်ဉာဏ်ပညာဘလောက်စွမ်းရည်တက်တီထက်မြက်တယ်လဲဆိုတာ။ကောင်းမှုတွေအားလုံးကိုသူကခေါ်ဆောင်လာနိုင်တယ်ဆိုတဲ့အဓိပ္ပာယ်မျိုး။ဘာလို့ဆိုသူကခေါင်းဆောင်တာကို။ဟုတ်တယ်မဟုတ်လား။အေးဒါတစ်ချက်။နောက်တစ်ချက်ကဦးဇင်းဘာပြောချင်တော့ဆိုတော့ဦးဇင်းတို့မြတ်စွာဘုရားလက်ထက်ကနော်အလွန်ကောင်းတဲ့ထူးခြားတဲ့နော်ဇလန်းတွေအမျိုးမျိုးရှိတယ်။တကယ်အဖြစ်အပျက်တွေကလည်းစမ်းကြည့်တတ်တာရှိတာကို။ဟုတ်လား။ဟိုဘာဝရီဆရာကြီးဆိုတာရှိတယ်။သူ့မှာတပည့်ကြီးတွေ16ယောက်ရှိတယ်။တပည့်တယောက်တယောက်လျင်တပည့်ပေါင်း1000စီရှိတယ်လို့ဆိုတယ်။သူတို့ရဲ့အကြောင်းတရားလေးတွေကပြောမှဆိုရင်အလွန်ကောင်းပါလေ။နောက်အကျေတင်ဝတ်နားထောင်ခြင်းတွေဆိုလို့ရှိရင်တော့ဦးဇင်းတို့ပါရယနာတုတ်တံဆိုပြီးတော့ เนาะตุฑันติปปาริတော်မှာသူတို့ရဲ့အမေးအဖြေတွေကိုမှတ်တမ်းတင်ထားတာရှိတယ်ဟုတ်လားအဲ့ဒီတဲကဦးဇင်းတို့အချင်းချုပ်ကလေးเนาะလောကကိုဘယ်လိုကြည့်မလဲဆိုတဲ့တရားလေးဟောထားတာလည်းရှိတယ်အဲ့ဒီအကြောင်းတွေကိုဟောထားတာအဲ့ဒီမှာဘာဝတိဆရာကြီးကအသက်120ရှိတယ်เนาะဘုရားပွင့်လာတယ်လို့ကြားတဲ့အခါကျတော့ဘုရားကြီးကိုသူမသွားနိုင်တော့ဘူးအဲ့ဒီမှာသူ့ရဲ့တပည့်တွေကိုလွှတ်တယ်ဘုရားကြီးကိုလွှတ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာဘုရားစင်တဲ့ဧကံဖြစ်မယ်ဆိုလို့ရှိရင်တဲ့တို့စိတ်ထဲကနေမေကွန်းနေမေးရမယ်အဲ့ဒီစိတ်ထဲကမေးတဲ့မေကွန်းကိုအဲ့ဒီဘုရားဆိုတဲ့ပုဂ္ဂိုလ်ဟာဖြေနိုင်လိမ့်မယ်เนาะဒီလိုမှားတာတပည့်တွေကိုအဲ့ဒီမှာဦးဇင်းတို့တွေ့ကြတဲ့အခါကျတော့အဲ့ဒီတပည့်တွေနဲ့မြတ်စွာဘုရားတွေ့ကြတဲ့အခါကျတော့အကြီးဆုံးတပည့်ဖြစ်တဲ့အဇိတလူလင်ဆိုတာရှိတယ်လူလင်လို့သာပြောရတာပါအဲ့ဒီအချိန်မှာသူတို့ရဲ့အသက်တွေကိုကစား80လောက်ရှိနေပြီဟုတ်လားအဲ့ဒီအဇိတလူလင်ကမေးတယ်တဲ့မြတ်စွာဘုရားကိုပါမေးတော့ဆိုတော့เนาะမုဒ္ဒာမုဒ္ဒာတိပါတင်စဘာဝရီပရိပုစ္ဆတိတံပြာကရိယာဟိဘဂဝါတံမေဟဲ့ကင်ခာဝိနည်းနောဤတိမြတ်စွာဘုရားတဲ့အစိတ်ထဲကမေးတာနော်မြတ်စွာဘုရားတဲ့ဘာဝတိဆရာကြီးကမေးလိုက်ပါတယ်ပေါ့ပါမေးလဲဆိုတော့မௌဒ္ဓမௌဒ္ဓတိပါတင်စမௌဒ္ဓဆိုတာဥကောင်းပြောတာလူတယောက်ရဲ့ခေါင်းပေါ့ခေါင်းနဲ့တူတဲ့တရားကဘယ်တရားလဲအဲ့ဒီခေါင်းကိုဖြတ်ချပြစ်နိုင်တဲ့တရားကဘယ်တရားလဲအဲ့ဒါကိုမေးလိုက်ပါတယ်တဲ့အဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားကနော်အဝိဇ္ဇာမௌဒ္ဓတိဇာနာဟိအဝိဇ္ဇာမௌဒ္ဓတိပါတိလေတတ္တာတိတမာတိဟိသာနာဝရိယေနတံယုတ္တာအဲ့ဒါကြတဲ့မြတ်စွာဘုရားနှုတ်မြတ်ပြီးတော့ဖြေတယ်အတိဘေကဘာပြောလို့ဆိုတော့အဝိဇ္ဇာဆိုတဲ့မတိမှုဟာတတ္တဝါတွေရဲ့ဥကောင်းမယ်တဲ့တတ္တဝါတွေမှာခေါင်းပြတ်ရင်ဒါမရှင်နိုင်တော့တတ္တဝါတွေဒီဒုက္ခဆက်ကြီးဆက်လဲပြီးတော့ဒီလိုဒုက္ခဆက်ကြီးရှင်သန်နေတယ်ဖြစ်ဖြစ်နေတယ်ဆိုတာအဲ့ဒီအဝိဇ္ဇာဆိုတဲ့မတိမှုခေါင်းမပြတ်သေးလို့ဒုက္ခဆက်တွေဆက်ပြီးတော့လဲနေတာဒုက္ခသစ်ပင်ကြီးဆက်ပြီးတော့ရှင်သန်နေတာတရားဓမ္မတို့ဦးဇင်းတို့ဒီဒုက္ခအစုအပုံကြီးမှာနော်ဥခေါင်းဆိုတာကနော်အလွန်အခရာကြတဲ့အစိတ်အပိုင်းလို့ဆိုလိုတာပါအဲ့ဒါကိုသူကဥမာပေးတာနော်ဒီဒုက္ခဆက်ကြီးလဲနေတယ်ဒုက္ခတွေဆက်ဖြစ်နေတယ်ဒီဒုက္ခအစုပုံကြီးဘာလို့ဖြစ်နေအောင်ဆိုအဓိကကြတဲ့အစိတ်အပိုင်းကဘာတုံးဆိုတော့အဲ့ဒီခေါင်းနဲ့တူတဲ့အဝိဇ္ဇာတရားကြောင့်အဝိဇ္ဇာကိုသာဖြုတ်နိုင်မယ်ဆိုလို့ရှိရင်မတိမှုကိုသာဖယ်နိုင်မယ်ဆိုရင်ဒုက္ခတွေဆက်ဖြစ်နေကြအောင်မရှိဘူးမတိမှုကလည်းနေပယ်ကတော့အလွန်ကျဲပါတယ်ဒါကြောင့်ခေါင်းဆိုတာဘာပြောတာလဲလို့မေးရင်အဝိဇ္ဇာကိုပြောတာတဲ့အဝိဇ္ဇာမௌဒ္ဓတိဇာနာဟိဝိဇ္ဇာမௌဒ္ဓတိပါတိနေဝိဇ္ဇာဆိုတဲ့အသိဉာဏ်ကတော့မௌဒ္ဓတိပါတိနေအဲ့ဒီအဝိဇ္ဇာဆိုတဲ့ဥကောင်းကိုဖျက်ချမဲ့တရားဖျက်တတ်တဲ့တရားပဲတဲ့ဒီဉာဏ်ပညာရဲ့စွမ်းရည်တတ္တိဒီမှာတွေ့ရပြန်ပြီနော်ဒုက္ခတွေရဲ့အဓိကနော်ဖြစ်နေအောင်လုပ်နေတဲ့အစိတ်အပိုင်းလို့ဆိုတဲ့အဝိဇ္ဇာဆိုတဲ့ဥကောင်းကိုဘယ်သူဖျက်မှာပညာဆိုတဲ့ဝိဇ္ဇာကဖျက်ပါဒါပေမဲ့ तू ကသူ့ကြီးဖျက်မှာလားဆိုတော့သူ့ကြီးဖျက်မှာတော့မဟုတ်သူ့ကြီးဖျက်နိုင်တာတော့မဟုတ်နော်တတ္တတတိတမာတိဟိသာနာဝရိယေနတံယုတ္တတတ္တဆိုတဲ့ယုံကြည်မှုတတိဆိုတဲ့မမကံကအောင့်မေ့မှုတမာတိဆိုတဲ့တည်ငြိမ်မှုနော်ဝရိယဆိုတဲ့အစန္နဆိုတဲ့ပြင်းပြဆိုတာဒီတရားတို့တရားမြတ်ကိုလိုချင်မှုနော်ဝရိယဆိုတဲ့ကြိုးစားအထုံမှုငါလုံးနော်တရားရဲ့တတိရဲ့တမာတိရဲ့စန္နရဲ့ဝရိယရဲ့အဲ့ဒီဝရိယအဲ့ဒီတရား၅မျိုးရှင်းထားတဲ့ချမ်းရံထားတဲ့အဲ့ဒီပညာဆိုတဲ့တရားကဒီအဝိဇ္ဇာဆိုတဲ့ဥကောင်းကိုဖျက်လိုက်မယ်တဲ့ဒါပေမဲ့တကယ်ဖျက်တာကတော့ပညာကဖျက်ပလိုက်တာဒါပေမဲ့သို့တော့အဲ့ဒီပညာကလည်းပဲသူကြီးတက်တက်ပွားကနေဖြစ်လာတာမျိုးတော့မဟုတ်ဘူး။နောက်ပိုင်းမှာပညာမလို့ဖြစ်အောင်လုပ်ရမလဲဆိုတော့ဦးဇင်းတို့ဆက်ပြီးတော့ပြောမှာပါဟုတ်လား။အဲ့တော့ဦးဇင်းတို့အခုပညာရဲ့စွမ်းရည်တတ္တိဆိုတာနဲ့ပတ်သက်ပြီးတော့ဒီအချက်နှစ်ချက်ကိုတရားတော်မတော်ဦးဇင်းတို့လေးအနက်မှတ်စီခြင်းတော့။နော်။ပညာသည်ကောင်းမှုအလုံးတို့ရဲ့ကောင်းဆောင်ဖြစ်တယ်။နော်ပညာမရှိဘူးဆိုတာနဲ့အတိမဲ့သွားပြီဆိုတာနဲ့အကုသိုလ်တွေဖြစ်တော့မယ်။ဟုတ်တယ်မဟုတ်လား။ဒါကြောင့်အတိဉာဏ်ပညာကိုတံပိုးထားဖို့လိုတယ်။အတိဉာဏ်ပညာရဲ့စွန့်ရည်တတ္တိတည်ကောင်းမှုအလုံးတို့ရဲ့ခေါင်းဆောင်ဖြစ်တယ်ဆိုတာတစ်ချက်မှတ်မယ်။အခုနောက်တစ်ချက်ကဘာကိုမှမတော့ဒုက္ခအလုံးတို့ကိုဖြစ်ပေါ်နေစေတဲ့အဓိကကြတဲ့အစိတ်အပိုင်းလို့ဆိုတဲ့ဥကောင်းနဲ့တူတဲ့အဝိဇ္ဇာ။အဲ့ဒီအဝိဇ္ဇာဆိုတဲ့ဥကောင်းကိုဘယ်သူဖြတ်မလို့ဒီပညာကဖြတ်မှာဒီဝိဇ္ဇာကဖြတ်မှာဟုတ်ရဲ့လား။အေးအဲ့ဒီဝိဇ္ဇာကဘာလို့ခြံရံထားတာတုံးလို့မေးရင်တတိရဲ့အဲတဒါရဲ့တတိရဲ့တမာတိရဲ့သာဏရဲ့ဝရိယရဲ့ဒီငါလုံးခြံရံထားအဲ့ဒီအဝိဇ္ဇာတည်းဟုသောဥကောင်းကိုဖြတ်နိုင်တဲ့ဉာဏ်ပညာကတော့အတဝက္ခယဉာဏ်သူကတော့အစစ်အမြင်သုံးဉာဏ်เนาะအရတ္တမေဉာဏ်လို့လည်းဆိုရတယ်ပေါ့အဲ့ဒီအရတ္တမေဉာဏ်ဆိုတာကလည်းပဲအနာဂါမိမေဉာဏ်ဖြစ်ပြီးမှဖြစ်နိုင်တာအနာဂါမိမေဏ္ဍကလည်းမေဉာဏ်ကလည်းတဂရဂါမိမေဉာဏ်ဖြစ်ပြီးမှဖြစ်နိုင်တာတဂရဂါမိမေဉာဏ်ကလည်း ဟောသောတပတိမဉ္ဇဉ်ဖြစ်ပြီးမှဖြစ်နိုင်တာသောတပတိမဉ္ဇဉ်ဆိုတာကလည်းဝိပဿနာဉာဏ်ကိုရှင်းကျက်အောင်ကြိုးစားမှဖြစ်နိုင်တာအဲ့တော့အဝိဇ္ဇာဥကောင်းကိုနောက်ဆုံးဖြတ်ချမဲ့ဒီအတ္တခယဉာဏ်လို့ဆိုတဲ့အရတ္တမဉာဏ်သည်ဘယ်ကနေစအမှတုံးလို့မေးရင်ဝိပဿနာဉာဏ်ကစရပါအဲ့တော့ဝိပဿနာဉာဏ်ကလည်းဘယ်ကစအမှတုံးလို့မေးရင်တော့ပုဂ္ဂိုလ်တ attva မရှိယုံနံမြတာရှိတယ်လို့မှန်မှန်ကန်ကန်သိတယ်အဲ့ဒီဉာဏ်ကလေးကနေစရအလိုအဆုံးမဲ့အဲ့ဒီဥစ္စာကနောက်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကနည်းတဲ့နည်းအောင်ကြိုးစားကြရမှာအဲ့ဒါကအကုသိုလ်အာလုံးတို့ရဲ့အခြေခံပဲလေညံ့ွမ်းမှုတွေယုံမှားမှုတွေနောက်ပူလောင်မှုတွေရှုပ်ထွေးမှုတွေအကုန်လုံးကဒီငါငါငါငါတူတူတူတူဆိုတာကနေပြီးတော့ဖြစ်လာကြတာနောက်ငါဆိုလို့ရှိရင်အရင်အရေးကြီးသွားပြီဟုတ်တယ်မဟုတ်လားစင်သားကြီးနော်သူဆိုရင်လည်းပဲငါနဲ့ဆက်ဆက်တဲ့သူဆိုရင်တော့လေတော်တော်ကိုအရေးကြီးသွားပြီဟုတ်တယ်မဟုတ်လားငါမုံတီးတဲ့သူဆိုရင်လည်းပဲအရေးကြီးတာပဲအဲ့ဒါလေဟုတ်တယ်မဟုတ်လားအင်းဒါကြောင့်ပိသက်ပေါင်းသူတော်ကတို့ဒီတက္ကရာတိဋ္ဌိဆိုတဲ့အမြင်မှားကိုနေပါအောင်အရင်စ조사ရမယ်နော်ယုံနာမြတာရှိတယ်ပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတဲ့အမြင်ကိုအခြေခံပြီးတော့ဒီယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တကိုသိအောင်စ조사ကြရမယ်ပေါ့အဲ့ဒါကိုရင်းကျက်အောင်ပွားများမယ်ဆိုရင်သောတာပန်တက္ကရာကအနာဂါယန္တာအစဉ်တိုင်းဖြစ်နိုင်မို့လားအေးအဲ့ဒီအရတမဉဏ်ကိုဘာပြောတော့အဝိဇ္ဇာဥကောင်းကိုဖြတ်ချတဲ့တရားဒါအထုတ်အထိတ်ကိုပြောပြတာပေါ့အဲ့တော့တကယ်တမ်းကဒီဉာဏ်ပညာရဲ့နော်စွမ်းရည်တတိတွေကိုဦးဇင်းတို့ဆက်ပြောမယ်ဆိုလို့ရှိရင်ဒီအရတမဉဏ်ကိုမဆိုထားနဲ့သောတာပတိမဉဏ်ဆိုရင်တော့ယေရှုဘုရားကအများကြီးသူ့ရဲ့စွမ်းရည်တတိကိုချီးကျူးပြီးတော့ဟောထားတာမရှိဘူးလားရှိတယ်ဆိုကြပါစို့ပေတတုမကြာခဏကြားဖို့နေတဲ့တုတ်တန်လေးတစ်ပုဒ်ရှိတယ်နခတိခတုတ်တန်ဆိုနခတိခဆိုတာလက်သေးပြားလို့အဓိပ္ပာယ်ရခါတပါးမှာမြတ်စွာဘုရားကကိုရောမြတ်ရဲ့လက်သေးပြားဘောကိုတကိုးတော်နဲ့မြင်မှုအနှဲငယ်တင်ပြီးတော့ရန်တော်တွေကိုမေးတယ်တဲ့ဒီလက်သေးပြားမှာရှိတဲ့မြင်မှုနဲ့မဟာပရိမြေကြီးမှာရှိတဲ့မြင်မှုဘယ်ရာကများတော့ဆိုတော့မဟာပရိမြေကြီးမှာရှိတဲ့မြင်မှုကအလွန်အကဲကိုပဲများပြားလှကြောင်းเนาะဘလို့မှမနှိုင်းရှင်တော့အောင်ကွာခြားလှကြောင်းရန်တွေကရှောက်တော့ရှောက်တော့မြတ်စွာဘုရားကရန်တို့တဲ့အဲ့ဒီဥပမာတိုင်းပဲเนาะဒသနတံပရာယဉာဏ်အမြင်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်အတွက်ဟောဒသနာတံပရာယဆိုတာသောတပတိမဉ္ဇဉ်နဲ့ပြည့်စုံတာကိုဉာဏ်ညွန်းတာတဲ့ဟုတ်လားသစ္စာလေးပါးကိုတကယ်ထိုးထွင်းပြီးတော့သိသွားပြီသောတပတိမဉ္ဇဉ်ကိုရသွားပြီဆိုလို့ရှိရဲ့အဲ့ဒီပုဂ္ဂိုလ်အတွက်ကုန်ခန်းသွားတဲ့ဒုက္ခတွေဟာမဟာပရိမြေကြီးမှာရှိတဲ့မြေမုံများတဲ့ဘွယ်အလွန်များတယ်တဲ့အဲ့ဒီလိုသောတပတိမဉ္ဇဉ်ကိုရထားတဲ့ပုဂ္ဂိုလ်တယောက်အတွက်ကြံရှိတဲ့ဒုက္ခကလက်သေးပြားပေါ်မှာရှိတဲ့မြေမုံတဲ့ဘွယ်အလွန်နည်းတယ်တဲ့ gain အနာဂတ်ဒုက္ခကိုပိုင်ချလို့ရသွားပြီအဲ့ဒီလောက်ထိတဲ့ဒီဉာဏ်အမြင်ဟာတကူအာနုဘောကြီးမားလာတဲ့အစွမ်းတတိထက်မြင့်လာတယ်လို့မြတ်စွာဘုရားဟောတာဟုတ်လားဒါပညာပညာရဲ့အစွမ်းကိုပြောပါဆိုရင်ဒါကိုပြောတတ်ဖို့မလိုဘူးလားဒါကတော့ဒါအလွန်အစင်တမြင့်တဲ့ဉာဏ်တွေပေါ့နော်စောစောကဉာဏ်လေးတွေလည်းပဲဒါလိုတာပဲနော်ဘာပဲဖြစ်ဖြစ်သူအတိုင်းဒါနဲ့သူအကုန်လုံးကိုယ်အတွက်ဟောသူ့အတွက်ကိုအကျိုးရှိစေတာကတော့မသေးကြဘူးလားသေးကြနော်မှန်မှန်ကန်ဒါဆိုတော့ဘာအပြစ်မှမရှိဘူးလိုလားအပ်တဲ့သဘောစုဆောင်ရမယ်စီးပူးရမယ်သဘောဒါပညာပါရမီပဲဟုတ်လားအေးအတော့ဦးဇင်းတို့ပေးတဲ့ပေါင်းတူကောင်းတို့ဒါကဦးဇင်းအခုပြောနေတဲ့အပိုင်းကအစဉ်တည်းမြင်ပါတယ်ဉာဏ်ပညာတွေရဲ့အကြောင်းအဲ့ဒီဉာဏ်ပညာတွေရဲ့အစွမ်းတတိကိုပြောနေတာခုဒသနတံပရာယသောတပတိမဉ္ဇဉ်ကိုရမယ်ဆိုရင်ကြံရှိတဲ့ဒုက္ခကနည်းနည်းလေးပဲရှိတော့တယ်ကုန်ခန်းတော်တဲ့ဒုက္ခကတော့အများကြီးကုန်သွားပြီတဲ့ဒါကြောင့်ဦးဇင်းတို့နာရဝိန်တတိယတာကာလကိုဟောထားတဲ့ဂါထာလေးတစ်ခုရှိတယ်လေပထဗျာဧကရစ္စေနတက္ကတဂမနိနဝါတပ္ပလောကတိပိစေနသောတာပတ္တိဖလံဝရနော်ပထဗျာဧကရစ္စေနဟောဒီမြေပြင်ကြီးတစ်ခုလုံးကိုအစိုးရရတာတဲ့သိုးရရတာတဲ့၎င်းနော်ပထဗျာဧကရစ္စေနတက္ကတဂမနိနဝါချမ်းသာလှပါတယ်ဆိုတဲ့နတ်ပြည်လောကကိုရောက်ရတာတဲ့၎င်းတပ္ပလောကတိပိစေနနဲ့နဲ့တကွာသောဟောဒီလောကကြီးကိုတကယ်အစိုးရရတာတဲ့၎င်းသောတပတ္တိဖလံဝရံသောတပတ္တိမဉ္ဇဉ်ကိုရတဲ့အတွက်ကြောင့်သောတပတ္တိဖူဉ္ဇဉ်ဆိုတာအချိန်မကြာပဲနဲ့ရတယ်အဲ့ဒီသောတပတ္တိဖူဉ္ဇဉ်ကတာလွန်ပြီးတော့မြတ်တယ်တဲ့ဟောအဘလိုတော့ဆိုတော့အနာဂတ်ကြီးမှာသူ့မှာစိတ်ပူတဲ့အကြောင်းဘာမှမရှိတော့ဒါတော့ဦးဇင်းတို့ဟိုစဉ်းစားမိတဲ့လောက်ကလေးကိုပြောပြတာပါနော်လူတွေဆိုတာကစဉ်းစားရင်စဉ်းစားတဲ့လောက်အနာဂတ်ကြီးကတွေးကြည့်မယ်ဆိုရင်ဘယ်တဘာပဲဖြစ်ဖြစ်နော်ရင်မအေးစရာအနေထားနဲ့ပဲအဆုံးသတ်သွားတွေးလိုက်တိုင်းတွေးလိုက်တိုင်းကိုကရင်အေးစရာအနေထားရအောင်အသိဉာဏ်ကမမြင်မသေးဘူးနော်အနာဂတ်မှာနော်မှားယွင်းမှုတွေကအများကြီးဖြစ်နိုင်သေးတာနော်မသိမှုတွေကအများကြီးဖြစ်နိုင်သေးတယ်သိမှုနဲ့အဲ့ဒါကိုမထိန်ချုပ်နိုင်သေးဘူးဉာဏ်ပညာကအလွန်ဆိုးဝါးတဲ့မှားယွင်းမှုတွေမဖြစ်အောင်မထိန်ချုပ်နိုင်သေးဘူး ီထင်ရှားဖြစ်နေတဲ့ယုံနယ်ရဲ့ပုံမှာငါလို့သူလို့ထင်းနေတဲ့အထင်မှားကြီးကဒါအကြီးကျယ်ဆုံးအဆိုးအဝါဆုံးသောအထင်မှားကြီးပဲမသိမှုကြီးပဲဒါကိုဒကာမတို့အရင်တို့နားလည်ထားဖို့လိုတယ်ဒါဆိုရင်ကိုဟာအကြီးကြီးဘာလို့တင်းတယ်လဲဆိုတာကိုတက်တက်ကိုကိုမသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်ပေးသက်ပေါင်းသူတော်တို့ဒါဉာဏ်ပညာရဲ့စွန့်ရည်တတ္တိကိုပြောပြတာဉာဏ်ပညာထဲမှာလည်းပဲအစဉ်အတက်မြင်မာတဲ့ဉာဏ်ပညာတွေရဲ့စွန့်ရည်တတ္တိရောအဲ့ဒါလို့ဆိုလို့ရှိရင်ဦးဇင်းတို့ဒီလောက်မြင်မာတဲ့စွန့်ရည်တတ္တိရှိတဲ့ဉာဏ်ပညာရအောင်ဘယ်လိုလုပ်မလဲဒီပိုင်းလေးဆက်ပြောရအောင်เนาะအရင်ကြီးတရားရှိလေရတော်မှာလည်းရှင်းပါသေးတယ်ဟုတ်လားเนาะဒီလောက်အကျိုးကျေးဇူးများပြားလာတဲ့ဒီဉာဏ်ပညာဆိုတာကိုရအောင်ဘယ်ပုံပဲနေစူးစမ်းကြမလဲရောအဲ့တော့ဦးဇင်းတို့ပညာဉာဏ်ရည်ကျဲအောင်စူးစမ်းအထောက်ဖို့အတွက်နီလန်းတွေအများကြီးရှိပါတယ်เนาะဟိုဘုရင်တရားတွေနဲ့ပတ်သက်ပြီးတော့ဖွင့်ဆိုတဲ့စာတွေထဲမှာเนาะအဲ့ဒီမှာဉာဏ်ပညာကြီးမားဖို့အတွက်ဘာပြောထားတယ်ဆိုတော့ဖန်ပန်မင်းမှုဝိတုစင်စီအိန္ဒြေညီမြဘာလကိုကျင်ဉာဏ်ရှိရှင်မဆင်ញင်နဲ့လှဒီမုဒ္ဒဟုညာနာပွားချောင်းခုနှစ်ဒီလို့အဲ့လိုလေအတို့ချုပ်မှတ်နိုင်နေတော့ဖန်ပန်မေးမှုဝိတုစင်စီဖန်ပန်မေးရမယ်ဆိုတာခုနကပြောတဲ့သိတဲ့မြင်တဲ့နားလည်တဲ့ပုံကိုယ်တွေကိုချင့်ကပ်ပြီးတော့နားမလဲတာတွေကိုဘာလို့မလို့မေးရမယ်နားလည်ဖို့လိုအပ်တာတွေကိုလည်းမေးရမယ်ဖန်ပန်မေးရမယ်ဉာဏ်ပညာကြီးမားဖို့အတွက်ဖန်ပန်မေးမှုဝိတုစင်စီဆိုတာဝိတုစင်စီဆိုတာကကိုယ်ခန္ဓာကိုယ်နဲ့ကိုယ်ပတ်ဝန်းကျင်ကိုတန့်ရှင်းအောင်လုပ်ရမယ်လို့ပြောတာစင်ကြယ်မှုရှိအောင်လုပ်ရမယ်လို့ပြောတာဘေးပတ်ဝန်းကျင်မှာလည်းရှုပ်ထွေးနေတဲ့ခန္ဓာကိုယ်ရဲ့လည်းညစ်ပတ်နေတဲ့လက်သေးတွေရှိစပင်တွေကလည်းစုပ်ထောင်းဒါဆိုရင်ဉာဏ်ပညာဖြစ်ဖို့တိတ်ပြီးတော့မလွယ်ဝိတုစင်စီဆိုတာအဲ့ဒါကိုပြောတာနော်ဖန်ပန်မေးမှုဝိတုစင်စီအိန္ဒြေညီမြအိန္ဒြေကိုညီမြအောင်ကျင့်ရမယ်တဲ့အိန္ဒြေညီမြဆိုတာကအိန္ဒြေ၅ပါးရှိတယ်လို့ပေတရုကြားဝင်နော်အိန္ဒြေ၅ပါးကဘာတွေတော့တတ္တဝရိယတတိတမာတိပညာမနေ့ကပြောခဲ့တဲ့ဘုံ၅ပါးနဲ့အတူတူပဲဟုတ်လားအဲ့ဒီမှာတတ္တနဲ့ပညာကိုညီမြအောင်ကျင့်ရတရားလွန်ပြီးတော့ပညာနည်းနေရင်ဒါကညံ့ဖြင်းတတ်တယ်အမှားယုံကြည်တတ်တယ်တရားနည်းပြီးတော့ပညာလွန်နေရင်လည်းကောက်ကျစ်တတ်တယ်ဒါကြောင့်တရားနဲ့ပညာကိုညီအောင်ကျင့်ရမယ်ဟုတ်လားဝရိယနဲ့တမာတိကိုလည်းညီအောင်ကျင့်ရမယ်နော်ဝရိယနည်းပြီးတော့တမာတိလွန်နေလို့ရှိရင်အဲ့ဒါငိုက်တော့မှာပဲဟုတ်လားနော်ဝရိယများပြီးတော့တမာတိကနည်းနေပဲဆိုလို့ရှိရင်လည်းအဲ့ဒါပြန့်လွင့်တော့မှာနော်ဒါကြောင့်ဝရိယနဲ့တမာတိကိုမလွန်အောင်တော့ညီအောင်ကျင့်ရမယ်တတိကတော့ဘယ်တော့မှပိုတယ်လို့မရှိဘူးတဲ့တတိကလိုတယ်လို့ပဲရှိတယ်တဲ့ဒါလည်းပဲမှတ်ထားတော့အေးဒါပါလဲဆိုတော့အိန္ဒြေကိုညီမြအောင်ကျင့်တာဉာဏ်ပညာကြီးမားဖို့အတွက်ဟုတ်လားပမ္ပမေမှုဝိတုစင်စီအိန္ဒြေညီမြဘာလကိုကျင့်အတိညာနှုံနဲ့မိုက်မဲတဲ့ဘာမေးလို့မှဘာမှမပြောနိုင်တဲ့လူမျိုးကိုကျင့်ရမယ်တဲ့ဟုတ်လားဟောကျင့်ရမယ်ဆိုတာကစိတ်ထဲကပေါင်းတင်တာမျိုးကိုဆိုလိုတာပါတော့အချိန်ဒီအလျော်စွာတော့စကားတွေကပြောမရှင်ပြောစရာတွေကရှိလာကိုကဘာလာကိုကျင်မယ်ဆိုရင်ကို့အကြောင်းမစုံမဘာမှသိစရာအကြောင်းမရှိတော့ဘူးဟုတ်တယ်မဟုတ်လားသူတို့ကိုကိုမသိတာကိုပြောဖို့အတွက်အခါအလျော်စွာတွေ့ကြကြုံကြရတာတွေကတော့ဒါရှောင်လို့မရဘူးလေဟုတ်လားသို့တော့ဉာဏ်ပညာကြီးမားဖို့အတွက်ပေါင်းသင်ဆက်ဆံခြင်းတွေဆိုရင်တော့လူမိုက်နဲ့ပေါင်းလို့ကတော့ဉာဏ်ပညာကတော့တိုးတက်လာမှာတော့မဟုတ်ဘူးဟုတ်ရဲ့လားဘာလာကိုကျင်ဉာဏ်ရှိရှင်မှတော့ဉာဏ်ပညာရှိတဲ့လူကိုရှင်ရမယ်အဲ့တော့ဒီနေရာမှာရှင်ရတယ်ပေါင်းသင်ဆက်ဆံရတယ်ဆိုတာလည်းပဲဒီတိုင်းလေးအတူတူနေလိုက်ရုံနဲ့ပေါင်းတဲ့ဆက်ဆံတယ်လို့မဆိုနိုင်ဘူး။တော့ဟင်းဝတဲ့အမြဲမှွေနေတဲ့ရောင်မကဟင်းရတာကိုဘယ်တော့မှမသိဘူး။တမျက်စွာဖျက်ပေးထားတဲ့ဥမာပဲ။ဟုတ်တယ်မဟုတ်လား။အေးဒါပါလဲဆိုတော့ကိုကသိနိုင်မြင်နိုင်အောင်စ조사မှလည်းပဲသိနဲ့မြင်နဲ့ညာဆိုတာရနိုင်မှာ။ဟုတ်လား။အေးပမ္ပမေမှုဝတ္ထုစင်စီအိန္ဒိညီမြဘာလကိုကျင်ညာရှိရှင်မှစင်ကျင်နဲ့လှဟောနဲ့နေတဲ့တရားတွေကိုစင်ကျင်ပေးရမယ်။တရားနာရဲဆိုရင်လည်းနဲ့နေတဲ့ဒေသနာတွေကိုစိတ်ဝင်စားမှုရှိရမယ်။အာဒါတွေကငါဘာမှနားမလည်ပါဘူးဆိုရင်နောက်ထပ်နားလည်ဖို့သိပြီးတော့မလွယ်။နားမလည်ရင်နားလည်အောင်စူးစမ်း။အလွန်တန်ဖိုးရှိတဲ့အရာကိုရကျင်တာကိုပေါ့ပေါ့နဲ့တော့ရမှာမဟုတ်ဘူး။ဟုတ်ရဲ့လား။အေးဒါကြောင့်မလွယ်အောင်တော့စင်ញင်နဲ့လှနဲ့နဲ့နေတဲ့ဒေသနာတွေကိုစိတ်ဝင်စားရမယ်။နဲ့နေတဲ့အကြောင်းအရာတွေကိုစိတ်ဝင်စားရမယ်။စိတ်ဝင်စားရုံမကဘူးဒါကိုစဉ်းစားရမယ်စင်ញင်ရမယ်သိအောင်စူးစမ်းရမယ်။စင်ញင်နဲ့လှဒီမုတ်တာဟုတဲ့ဟောဒီမုတ်တာဒီမုဒ္ဒဆိုတာဘာပြောအောင်ဆိုတော့ဉာဏ်ပညာကိုရကျင်လွန်းလို့တွားလေဒီစိတ်စားလေဒီစိတ်ပညာဒီဉာဏ်ပညာပဲရလို့တဲ့စိတ်ကကိုယ့်ကိုအမြဲတမ်းလွှမ်းမိုးနေတာကိုဒီမုဒ္ဒလို့ပြောတာဉာဏ်ပညာကိုအလွန်ဆောင်းလောင်မှုသိတဲ့သဘောရှိရမယ်ဒါနဲ့ပတ်သက်ပြီးတော့နော်အရင်တစ်ခါဦးဇင်းတို့ပါရမီ7ပါးကိုလွန်ခဲ့တဲ့9နှစ်ကျော်လောက်ကဟောတော့ကနော်ဆိုခရတီရဲ့အကြောင်းကိုဦးဇင်းပြောခဲ့တာကိုအမှတ်ရတယ် เนาะปัญญาชีสุขฤทธิ์ဆိုတာလူတိုင်းကြားဥပါတယ်ဟုတ်လားအဲ့ဒီဆရာကြီးဒီကိုတနေ့တော့ကလေးတစ်ယောက်ကဆရာကြီးကဉာဏ်ပညာအလုံးကြီးတယ်လို့နာမည်ကြီးတော့သူလည်းပဲဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်ချင်တယ်ဆိုတော့ရောက်လာပြီးတော့ဆရာကြီးကိုမေးတာပညာရှိတဲ့လူတစ်ယောက်ဖြစ်အောင်ဘယ်လိုလုပ်ရမလို့လို့မေးတာဘယ်ကောင်ကအလုံးကြီးပါလဲအဲ့လိုပြောတဲ့အခါကျတော့ဆရာကြီးကတစ်ချက်လောက်တွေးစဉ်းစားပြီးတော့အေးပညာရှိတဲ့လူဖြစ်ချင်ရင်လာခဲ့ရဆိုတော့ခေါ်သွားတယ်ပဲခေါ်သွားတော့ဆိုတော့ဆရာကြီးရဲ့အိမ်ကပင်လယ်ကမ်းစပ်နားမှာစောက်ထားတယ်လို့ဆိုတယ်အဲ့ဒါပင်လယ်ကမ်းစပ်ခေါ်သွားတယ်ဒါကြီးကအစားတော့ဒူအောင်လောက်နောက်ပေါင်လေးလောက်နောက်ခါလောက်နောက်ရင်ဆိုးလောက်နောက်လေပင်လောက်လည်းနစ်လာပြီဆိုတော့အဲ့ဒါဆရာကြီးကအဲ့ဒီကလေးကိုရေထဲကိုနှစ်သက်တယ်တဲ့မုန်းလောက်ပြီဆိုတော့မှပြန်ဖော်လိုက်တယ်ဘူဝဲနဲ့အာတစ်ခါပြီးရင်ပြန်ပြီးတော့နှစ်လိုက်ပြန်တယ်အဲ့ဒါကလေးကဘလို့မှလည်းသူ့ကိုပြန်ပြီးတော့မလန်နိုင်ဘူးအဲ့ဒါမျောတော့အောင်တော်တော့ကိုအားနေတော့အောင်လေးငကလောက်နှစ်သက်လိုက်တယ်သိအောင်တော့မလုပ်ပါအဲ့လိုလုပ်ပြီးတော့တခါတော့အားနေပြီးတော့ဒရင်တရင်ဖြစ်လာပြီးတော့ဆရာကြီးကထားခဲ့ပြီးတော့ကံမတက်သွားအဲ့မှာအဲ့ဒီကလေးကစိတ်တွေရှိုးပြီးတော့နောက်ကလိုက်လာလိုက်လာပြီးတော့ပညာရှိတယောက်ဖြစ်အောင်ဘယ်လိုလုပ်ရမလို့လို့မေးတာကိုဘယ်နဲ့ကြောင့်ရင်နှစ်သက်ရတယ်လဲဆိုမကြည်မနဲ့ပြောတာအောင်ပြောတဲ့အခါကျတော့ဆရာကြီးကတည်တည်ငြိမ်ငြိမ်ပဲကင်တေးသမားအောင်မင်းဟောငါမေးမယ်ခုနကတည်းကမင်းဟောငါရင်နှစ်သက်နေတဲ့အချိန်မှာမင်းစိတ်ထဲမှာအလိုချင်ဆုံးအတောင့်တဆုံးအရာကဘာလဲလို့မေးတယ်တဲ့မင်းရင်နှစ်နေတဲ့အချိန်မှာမင်းအလိုချင်ဆုံးအတောင့်တဆုံးအရာကဘာလဲလို့မေးတယ်တဲ့မေးတော့ကလေးကအဲ့ကျမှစဉ်းစားငါရင်နှစ်နေတုန်းကဘာလိုချင်တာလဲအသက်ရှူခြင်းတာလေကိုလိုခြင်းတာနော်ကျွန်တော်ယင်နစ်နေတဲ့အချိန်မှာအလိုခြင်းဆုံးအရာကတော့လေပဲလို့ပြောတယ်တဲ့အေးမင်းပညာကိုသာယင်နစ်နေတဲ့အချိန်မှာလေကိုတောင့်တတယ်လို့မျိုးတောင့်တမယ်ဆိုရင်မင်းပညာရှိကြီးတယောက်ဖြစ်မယ်လို့ပြောတယ်တဲ့ဘလောက်မှတ်သားစရာကောင်းနော်လေမရရင်သေးမှာနော်ပညာမရရင်တော့သေးမှာပဲလို့ကံဘယ်သူများတွေးရတော့နော်ပညာမရရင်တော့သေပဲသေလိုက်ခြင်းတော့တယ်လို့အဲ့လောက်ထိထက်သန်ရင်အဲ့ဒီလိုပညာရှိတယောက်မဖြစ်ဘဲနေကိုမနေဘူးငါသိခြင်းတယ်သိခြင်းတယ်ဓမင်းစာတယ်လို့မျိုးရေးစာတယ်လို့မျိုးအခုသူပြောတာကပိုတောင်ထိရောက်တယ်နော်ဓမင်းစာတာရေးစာတာကမှနောက်အချိန်ကာလအပိုင်းအခြားလေးနည်းနည်းရှိသေးတယ်လေးစားနေတာကအချိန်တိုင်းလို့လို့စားနေတယ်ကံမရှိဘဲနဲ့နှာခေါင်းပိတ်ထားပါလားနော်ဒါကြောင့်ပိတ်တဲ့ပေါင်းတဲ့တော့သူပြောတာအလွန်မှတ်သားစရာကောင်းတယ်အခုဒီထဲမှာပြောထားတာကတော့ကျန်ကာနေနဲ့ပြောထားတာဘာလဲတော့ဒီမုတ်တာနော်တော့လေဒီစိတ်စားလေဒီစိတ်ဒီပညာကိုအလွန်ဆာလွန်မှုတ်သိတဲ့သဘောရှိမယ်ဆိုရင် तू ဘာဖြစ်နိုင်တော့ပညာရှိတယောက်ဖြစ်နိုင်တယ်။နော်ဉာဏ်ပညာရခြင်းရဲ့အကြောင်းတရားခုနှစ်မျိုး။အဲ့ဒါဥစဉ်ဏီကုံးကျုပ်ဘာပြောခြင်းတော့ဆိုတော့ဥစဉ်တို့အင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာပညာဟုတ်ဓိတုတ်တံဆိုတာတုတ်တံတူတူလေးတစ်ပုဒ်ရှိတယ်။ပညာဟုတ်ဓိပညာဆိုတာအသိဉာဏ်ဟုတ်ဓိဆိုတာကကြီးပွားတာပေါ့နော်။ပညာကြီးပွားကြောင်းတရားပေါ့။အဲ့ဒီမှာမြတ်စွာဘုရားကပညာကြီးပွားကြောင်းတရားကိုဘယ်လိုဟောထားတယ်ဆိုတော့သဗ္ဗုရိသတံတေဝတတ္တမတဝနာယောနိတောမနတိကာရောဓမ္မနုဓမ္မပฏิပတ္တိယာဆိုလေးချက်ဟောတယ်သဗ္ဗုရိသတံတေဝဆိုတာဘာပြောတာတော့ပညာရှိသူတော်ကောင်းကိုပေါင်းသင်ဆက်ဆက်တာဟောဒီပေးတဲ့ပေါင်းသူတော်ကောင်းတို့ဒီပါဠိလေးတွေကိုအကုန်ယဉ်လေးကျွမ်းမိပြီးသားလို့ဦးဇင်းထင်တယ်နော်အေးသဗ္ဗုရိသတံတေဝဆိုတာပညာရှိသူတော်ကောင်းကိုပေါင်းသင်တာတတ္တမတဝနာဆိုတာတရားစကားကိုနားထောင်တာတရားစာပေကိုဖတ်ရှုလေ့လာတာဒီလိုပဲပြောလို့မရဘူးလားရတယ်ယောနိတောမနတိကာရဆိုတာဘာတော့နှလုံးသွင်းမှန်ကန်တာဓမ္မနုဓမ္မပฏิပတ္တိဆိုတာကလောကုတ္တရာတရားအားလျော်တဲ့အကျင့်မြတ်ကိုကျင့်သုံးတာလေးချက်အဲ့ဒီလေးချက်နဲ့ပြည့်စုံလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ပညာဉာဏ်ကြီးပွားမယ်လို့ဒါမြတ်စွာဘုရားဟောတယ်။အဲ့တော့ဒီနေ့မှာဦးရှင်တို့ပေးတဲ့ပုံစဉ်းစားကြည့်စောစောကပြောခဲ့တယ်နော်အဝိဇ္ဇာတိဟုသောဥက္ကံကိုတောင်ဖြတ်ချနိုင်တဲ့ဒီမဲ့ဉာဏ်လိုဟာမျိုးအစဉ်အတတ်မြင်မာတဲ့နော်ဉာဏ်တွေကိုရကျင်တယ်ဆိုလို့ရှိရင်အလောတရားအထောက်အမှာပေါ့ဓမ္မနုဓမ္မပฏิပတ္တိလောကုတ္တရာတရား၉ပါးအားလျော်တဲ့အကျင့်လေလောကုတ္တရာတရား၉ပါးဆိုတာလည်းအလုံးသိရနော်မေ၄ပါးဖို့၄ပါးနိဗ္ဗာန်ဟုတ်လားအဲ့ဒီလောကုတ္တရာတရား၉ပါးအားလျော်တဲ့အကျင့်လျော်တယ်ဆိုတာအဲ့ဒါရနိုင်ဖို့အတွက်ဒါတင့်တော်တဲ့အကျင့်နော်ဟိုကိုရောက်သွားရင်ဆိုတော့အဲ့ဒီကိုရောက်စေတတ်တဲ့လမ်းကိုဘာလို့မလုပ်ရှောက်ရမလဲအဲ့ဒီသဘောမျိုးဟုတ်ရဲ့လားအဲ့တော့အဲ့ဒီအကျင့်ဆိုတာဘာလဲဆိုတော့မဂ်ကင်၈ပါးဝိပဿနာတရားသတိပဋ္ဌာန်တရားတူတူပါပဲနော်အဲ့ဒီအကျင့်ကိုကျင့်သုံးရင်ဒါဉာဏ်ပညာတဖြည်းဖြည်းနဲ့ကြီးမလာနိုင်ဘူးလားပုဂ္ဂိုလ်တ attva မရှိဘူးဆိုတဲ့အမြင်အကြောင်းအကျိုးသဘောတွေဖြစ်တယ်ဆိုတဲ့အမြင်မှအိဋ္ဌဒုက္ခအနတ္တတွေဖြစ်တယ်ဆိုတဲ့အမြင်မှနော်ဒုက္ခသစ္စာမျှတာဖြစ်တယ်ဆိုတဲ့အမြင်မှဒါတွေမရနိုင်ဘူးလားရနိုင်တယ်အဲ့တော့ဦးဇင်းတို့ဒီ၄ခုဆက်ဆက်နေတယ်ဆိုတာလေးကိုဦးဇင်းကပြောခြင်းတာတကယ်ဉာဏ်ပညာကြီးမားတဲ့ဉာဏ်ပညာကိုရခြင်းတယ်ဆိုရင်တော့တရားအထုတ်မှုကင်းပြီးတော့မရနိုင်တရားတော့အထုတ်ရမှာအဲ့တော့တရားအထုတ်တယ်ဆိုတာကလည်းပဲပိဋကပေါင်းတော်စဉ်းစားကြည့်ယောနိတောမနတိကာရနဲ့ဘလောက်ဆက်ဆက်နေတယ်လဲဆိုတာလေးကိုစဉ်းစားသိချင်တာတကယ်တရားအထုတ်တယ်ဆိုတဲ့အနေအထားမျိုးကိုရောက်ဖို့အတွက် तू बलो मम कंगा ना लों तुम गे याद ले सेंदा गे याद ले चाऊं डे याद ले सेंदा जी से जावा जोड़ कर मारो ची दांत वाबी रोटे या ठाई नाम यो अब याद जैसे तो वाबी रोटे या ले ठाई नाम यो इडी डे या ठाई ने निया निधाले गो जाओ ना भेड़ यहाँ का टोंपो लाई डालो मारो लो उमा भी मार मलो लो डी डाय अच्छी नी अचू में जी ने यारो सेम जी वो हाँ अम्यू म्यू ढाबा लो डांसो यो नी दो मने दी कारा ना लों तुम मांगा ना अरे न लूं तो मंगाना आ काऊ मा तू टों आ बी मा वो अच्छी है बगो चौकड़ा नहीं खुदे का मारो उजिनो डूडे अच्छी है वो यो ये अब जाऊं जाऊं मजा और टकाड़ लीली मा लोग दे चुरा यों नी दम नेती करा अल्लाह आने तब बाहे ला तम्हें अरे मंगाने न लूं तो मु यों नी दम नेती करा चुरा ले बे भेगा ने ठोला रहो भेगा जाला रहो अने अम्याव अम्याजी मोटी है मांगने नलों तो मूसरा मांगने अच्छे लड़े को कोई कौन है कोई सीटे म्याजी ठे था मां अरे गठोला नहीं ना नो मांगने अच्छे लड़े ठे रे सुरा माप्योरा खुदिया नानी राव प्योरा ना देवे सीरे तबावा जारे ने दारा सीरे त्यां साबेरी को पशुरा ना देवे सीरे तबावा जारे ने दारा सीरे त्यां सगारे को ना ठावना अला बालो डालो अल्लों कौन है अच्छे लड़े को ठे ने ना ना कंप्यूटर डालो ने जो मैं सुई है तो अच्छे लड़े ठे डाय है तो अधिक लोग नहीं लाए डी एफ सी नाम भी रो वही महावे और ढंग बोला अल्लों मंगने अच्छे लड़े को ठे ला ठे डाय है टू ही ने बे मंगने टू ही तू टू में जो नी दम दी दिखा रहा ठो में अला सुई है ते आओ चेम चेम में अदम मंगने अच्छे लड़े को ठे जेन लो सुरे ठी ते आ बाबा ना को ना जुरे ते आ ठे ना को ना जुरे लीला रे सुरा ले बे तुरा गांव जिन्या सीरी ने पाउंटे मा धाने ढगा ले लोलो कुकु जाने ना अरे तुरो ले गुगा अजी जे ससन ने मुमिशी हुला सीरे जिन्या सी तुरा गांव को पाउंटे मा मांगने अचाऊं या तो बाबा जा रे त्यार दिन ना रे अच्छे लड़े को कौन है ठे नहीं में ऐ ना रे ठे म्या मा म्या जी सिंधा जी में सिंधा जी मा ओ लो उमा जी मा है टीलो ने चिंगो ने लो मतें डोबू है हो ढाबारे रो यो नी दो मने दी कारा वो नो ऐसा री आगो मा गाय ऐसो सोये नो आठो जा जो सो आठो डे सेंगो जाऊँ मा आठो बी सुरो माले बे आठो डाने डाने दिन्या सुरा जा मा ताजो म्या सो भैया का न्याम जी जाऊँ दे या लेम यो सो ऐलो हो रा नो ताजो बी ता बांध दो बांध दो ता उजिनो डिग नी न्या नो न्याम जी न्या ने पद्दे बी रो म्या जी प्यो गे रे नो प्यो जी ना ले खु डाउं जान ले दे रे नो ऐडा भाले सुरो इका नी बा इंगो ठो मा म्या सो भैया हो रा रा बा अब मठी का ऐदा बैख हुई होटी ना शरीर झटी होटी नो सू म्यूरी ची बो रे सुरा जो जो पाला बाहू रे नैने ले बा रे अजय उजन जो मानो अदल उजन नो पेसी ओसा रे नो बोगा होटी टोटे ची बो रे सुरा जो पाला बाहू रे नेंगे म्या बा रे अच्छे अचो जो नमे ची रे ढारी फिर रे सुरा ले पा जो पाला नेंगे म्या बा रे ची बो टोटे छेन्दी सामा फो लाफो सुरे तबो न อีตะตะกันไบขะเวอุฑีนะยะริตันปัญญาอุฑีญัญปัญญาเยจีบัวตุ๊ดเตฉินดีตาเนอจีเจซงดออเมญญะซงดอตุ๊ดเตจีบัวจินโดซวยะเมยเดเฮาเหยล่ะอะตะโลอุจินโดซุบยุ๊ดเดซอดาเลเวปิสิรีซุบยุ๊ดดอราชีเดบัวมาอฉีเนยะซวยมิ้วเดซุบยุ๊ดดอราชีเดโกยะนัมเมรีอฉันยันดิอโจซอรีซุบยุ๊ดดอราเลชีไนเดเอรี่ซุบยุ๊ดมูเดยะบามาบโยปาลอบบาอุเดอเนงเงญะบาเดตึกที่ไกซะจองมะชีโห ဉာဏ်ပညာရဲ့ဆုပ်ယုတ်ခြင်းကတော့အဲ့ဒါအယုတ်ဆုံးပဲတဲ့။နော်အေဒံအဲ့ဒီဉာဏ်ပညာရဲ့ဆုပ်ယုတ်ခြင်းဆိုတာပဋိကိဋ္ဌအလွန်တရာမှနော်ရုပ်တဲ့ဆုပ်ယုတ်ခြင်းလို့ဆိုရမယ်တဲ့။အဲ့တော့ဒါကဥစဉ်ကအလွန်အနှစ်ရှိလို့ဒါလေးကိုဥစဉ်ကပြောလိုက်တာ။ဟုတ်လား။လောကကြီးမှာပစ္စည်းဥစ္စာတွေ၊ဆွေမျိုးတွေအတိုင်းဝိုင်းတွေဒါတွေရဲ့ဆုပ်ယုတ်ခြင်းတုတ်တဲ ချင်းတို့တက်ချက်တယောက်နဲ့တယောက်လည်းပဲဉာဏ်ပညာရှိခြင်းမရှိခြင်းကလည်းအကြီးအကျယ်ကွဲပြားခြားနားတယ်လို့ဥစဉ်ကတော့ဆိုခြင်းတယ်ဥစဉ်ပစ္စည်းရှိတာမရှိတာဘယ်လောက်ကြီးမကွဲပြားလာပါဘူးသူလည်းပဲဒီလိုပဲဝါယုံစားပြီးတော့လှယုံလေးဝတ်ပြီးတော့နေနေတာပါပဲဟုတ်လားစဉ်းစားကြည့်နော်အရန်ကြီးမထူးခြားတာကိုအရန်ကြီးထူးခြားတယ်လို့ထင်နေရင်ဘာတွေဖြစ်လာနိုင်မာနတွေဖြစ်လာနိုင်တာပေါ့ဟုတ်တယ်မဟုတ်လားစင်သားကြီးနော်ပါမတခါတကယ်တကယ်တန်းကတော့လူတွေဟာသိပြီးတော့ထူးခြားမှုမရှိကြပါဘူးအဲ့တော့တကယ်ထူးခြားတယ်ဆိုတာဘာလို့ဆိုတော့အဲ့ဒီအသိဉာဏ်ရှိခြင်းမရှိခြင်းကတော့တကယ်ထူးခြားတယ်အဲ့ဆိုကြပါစို့တစ္ဆာလေးပါးကိုထူးထွန်းပြီးတော့တိတဲ့အဆင့်ထိမြန်ရောက်သွားမယ်ဆိုရင်ဟောသူကထူးခြားသွားပြီအဲ့ဒါအရိယာလို့ခေါ်တာပဲလေကျန်တဲ့မတည်သေးတဲ့ပုဂ္ဂိုလ်တွေဘာဖြစ်နေတော့ပုထုဇဉ်တဲ့ဘလောက်ဆိုးရတဲ့ဉာဏ်မဲ့နတ်မဲ့လေနော်ညှဉ်းနှွမ်းမှုတွေပူလောင်မှုတွေအများကြီးဖြစ်နေတယ်လို့အဓိပ္ပာယ်ရတယ်လေပုထုဇဉ်ဆိုတာ ဟုတ်လားအဲ့တော့ထူးမသွားဘူးလားအဲ့ဒါမှတကယ်ထူးတာဟုတ်လားဒါကြောင့်ဘေးသက်ပေါင်းသူတော်ကောင်းတို့ပေါ်မှာထူးခဲ့တဲ့အနေအထားမျိုးကိုတကယ်ရကျင်တယ်ဆိုလို့ရှိရင်ဉာဏ်ပညာကိုသာမြင့်မားအောင်ကြိုးစားရမှာဒါလေးကိုတော့မပြောဘဲမနေနဲ့လို့ပြောလိုက်ပါတယ်ဟုတ်လားအင်ဒီကုန်းချုပ်မယ်လို့ဦးစင်ကတော့စိတ်ကူးထားတာဟုတ်လားအေးအဲ့တော့ဦးစင်တရားဟောတာနော်တဏှာကြီးနဲ့25မိနစ်တောင်ရှိသွားပြီနော်ဒီနေ့ညတရားတော့တဏှာကြီးခွဲမှာပဲကိုင်ပါပဲပြောကြုံနှုံးဆုံနှုံးကလေးကိုပြောရတာနော်အဲ့တော့အားလုံးဒီကနေ့ညဦးရှင်တို့ပြောခဲ့တဲ့ဒေသနာတွေအကုန်လုံးကိုအနှစ်ချုပ်မယ်ဆိုလို့ရှိရင်နော်ဘုရားလောင်းသူတော်ကောင်းကပညာပါရမီကိုဖြည့်ဆည်းဖို့အတွက်စွမ်းခံစားတဲ့ယဟန်သည်အယုတ်အလတ်အမျက်မရွေးအင်ဂျင်အတိုင်းလှည့်လေပြီးတော့စွမ်းခံပဲဆိုရင်မျှတလောက်ရုံတော့စွမ်းကိုသူရတယ်အဲ့လိုပဲပညာကိုအလိုရှိတဲ့ပညာပါရမီကိုဖြည့်မယ်ဆိုရင်အချိန်တိုင်းမှာဉာဏ်ပညာရှိတဲ့လူတွေထံကိုချဉ်းကပ်ပြီးတော့မေးမြန်းရမယ်ဒါသူပေးခဲ့တဲ့ဥပမာဆက်ပြီးတော့ပြောလိုက်တာကပညာဆိုတာဘာလဲပညာရဲ့အဓိပ္ပာယ်အဲ့ဒီပညာကဘလို့အစွမ်းတတ္တိတွေရှိတာလဲပညာရဲ့အစွမ်းတတ္တိအကျိုးကျေးဇူးဟုတ်လားအဲ့ဒီဉာဏ်ပညာကိုရအောင်ဘလို့စူးစမ်းအထောက်ရမလဲဆိုတဲ့အပိုင်းမပြောခဲ့ဘူးလားပြောတယ်နော်ဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့သည်အလွန်ထုကဲ့မြင့်မြတ်တဲ့ရသော်ဘုရားတန်ဖိုးအထာဆုံးဖြစ်တဲ့ဒီဉာဏ်ပညာဆိုတဲ့ယရနာကိုမိမိရဲ့တန်တာမှာနော်ခိုင်မြဲစွာတည်အောင်ပညာကိုရှာဖွေနိုင်ကြတဲ့ပညာပါရမီကိုဖြည့်ဆည်းနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မြတ်တာပူရင်ဖြင့်ပညာပါရမီတရားဒေသနာကိုအဆုံးသတ်ကြရအောင်နော်။ဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓ ानु ဝါဝေနံတရာဒုက္ခိဝန္တုတိ။ဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗဒေဝတာသဗ္ဗဓမ္မ ानु ဝါဝေနံတရာဒုက္ခိဝန္တုတိ။ဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗဒေဝတာသဗ္ဗတန်ဃ ानु ဝါဝေနံတရာဒုက္ခိဝန္တုတိ။တိတုံမကံတေတရားနာပိသပေါင်းသူတော်ကောင်းတို့သာတာအလုံးသောတတဝအနန္တတို့အားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုရမြမင်္ဂလာဝါဝတိဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့အိမ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့သာသနာမိမိတို့ကဘာမှာစောင့်ကြနေကြကုန်သောနာမညာကောင်းတာပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာမသွေစောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓံဥပဝေနခေင္ခံဝါလူသေးစုမကပွင့်တော်မူကြတဲ့သုတ္တရသဗ္ဗဗျာရှင်ကိုတော်မြတ်တို့ရဲ့တကူတေဇောအနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မဥပဝေနမေလီရန်ဖိုလီရန်နိဗ္ဗာန်ပတိတေဟုဆိုသောရှရံသောတရားတော်မြတ်တို့ရဲ့တကူတေဇောအနုဘောတော်တို့ကြောင့်၎င်းသဗ္ဗတန်ဃဥပဝေနမေကထံ၄ယောက်ဗလထံ၄ယောက်ဆိုသောရှယောတော်ရိယတန်ဃရှင်မြတ်တို့နှင့်တကွာသီလကိုသမာဓိကိုပညာကိုတို့နှင့်ပြည့်စုံတော်မူကြတဲ့သမုဒိတန်ဃအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကုတေဇောအနုဘောတော်တို့ကြောင့်၎င်းတရားနေယောညပါဘေကမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခကိုစိတ်နှပြချမ်းမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း